Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားများရှင် VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ30နဲ့49နဲ့လိုင်းလောက်မီတာ190အပြင် VOA ရဲ့ Facebook တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောက်ပါ
။ဂါဇာမှာရှိတဲ့ Israel စစ်အင်အားတွေရှော့ချပြီးတော့ထွက်ခွာနိုင်ဖို့သူလှုပ်ဆောင်နေတယ်လို့ American သမ္မတ Joe Biden ကပြောလိုက်ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လေဗနွန်တောင်ပိုင်းမှာအရေးပါတဲ့ Hezbollah တပ်မှုတဦးသေဆုံးသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar Ranger တို့ခတ်တဲ့စခန်းတစ်ခုမိလောင်အောင်မှာစာသင်ကျောင်း20မိတဲ့ပါတဲ့အတွက်အနည်းဆုံးကျောင်းသား1500ပညာသင်ခွင့်ထိခိုက်ရတယ်လို့ UNICEF ကပြောပါတယ်
။အခုလိုသတင်းတွေအပြင်အာဆီယံအလဲကျဥက္ကဋ္ဌ Laos နိုင်ငံရဲ့မြန်မာအရေးကန့်တွဲနိုင်ခြေသုံးသပ်ချက်ဆက်ယုံတွေပုံမှန်မလဲပတ်နိုင်လို့အလုံသမားတွေဝင်ငွေကြဆင်လာတဲ့တဲ့နဲ့ထိုင်းနိုင်ငံမှာကိုဗစ်နဲ့ဇီကာဗိုင်းရပ်စ်ပိုးဆိုင်ရာသတိပေးချက်တွေထုတ်ပြန်လာတာစတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုကြည့်ရှုနာဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးအသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်
ကာဇာမားအစ္စရေးစစ်တပ်ရှိနေတာကိုရှော့ချပြီးထွက်သွားနိုင်ဖို့သူလုံဆောင်နေတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။တောင်ကရိုလိုင်းနားပြည်နယ်ချာ ල්ස් တန်မြို့ကဖျားကျောင်းမှာမဲဆွယ်စည်းရုံးရေးစကားပြောကြားစဉ်သမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။ကာဇာမားအခုအပြစ်ခတ်ရက်စဲလို့ဆန္ဒပြကြသူတွေကကြွေးကြော်တောင်းဆိုနေကြတဲ့စိတ်ခံစားချက်ကိုသူနားလည်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်။နယူးယောက်မြို့ကြီးမှာတော့ပါလက်စတိုင်းလိုလားကြတဲ့ဆန္ဒပြသူတွေကမြောက်လိုင်ဂူလန်တနတ်နဲ့တရားသုံးစင်းကိုပိတ်ဆို့ဆရပ်ပြကြပါတယ်ဒီလိုင်းတွေကမဟာတန်နဲ့နယူးယောက်ရဲ့အခြားနေရာနဲ့ပတ်ဝန်းကျင်ကိုဆက်သွယ်ပေးထားတာပါ Broken Bed သွားတဲ့တရားဘော်ကလမ်းကိုပိတ်ဆို့ဆန္ဒပြနေကြသူတွေကပါလက်စတိုင်းလွတ်လပ်ရေးကိုကြွေးကြော်ကြပါတယ်နယူးယောက်နဲ့နယူးဂျာစီကိုဆက်ပေးထားတဲ့ Holland မြောက်လိုင်လန်နဲ့မဟာတန်နဲ့ Brooklyn လမ်းကိုဆက်ပေးထားတဲ့မဟာတန်နဲ့ William Spark တရားတွေမှာဆန္ဒပြနေကြသူတွေကိုရဲကလမ်းပိတ်ဆို့မှုနဲ့ဖမ်းဆီးလိုက်ပါတယ်မနက်7:00နာရီမှာလမ်းတွေရှင်းပေးနိုင်ခဲ့ပြီးဆန္ဒပြပွဲကတနားကြီးကြော်ကြားခဲ့တယ်လို့ရဲကပြောပါတယ်။အစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်လေဗနွန်တောင်ပိုင်းမှာအရေးပါတဲ့ Hezbollah တပ်မတစ်ယောက်တနင်္လာနေ့မှာသေဆုံးသွားခဲ့ပါတယ်။ SUV အမျိုးအစားကားကိုတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသွားတဲ့တပ်မ Wilson El Tawil ဟာတောင်ပိုင်းက Hezbollah စစ်စီရေးတွေကိုဦးဆောင်နေရကပါဝင်နေတယ်လို့လုံခြုံရေးတာဝန်ရှိသူတို့ကပြောကြပါတယ်။အစ္စရေးကလည်းပြစ်မှတ်ကိုထိခိုက်ခဲ့တယ်လို့တနင်္လာနေ့မှာပြောခဲ့ပေမဲ့တာဝီနဲ့ပတ်သက်လို့ဘာမှပြောဆိုတာတော့မရှိပါဘူး။ပြီးခဲ့တဲ့အပတ်လုံးကလည်းအစ္စရေးကလက်ဘနွန်မှာတိုက်ခိုက်ခဲ့တာကြောင့်ဟားမတ်စ်ဒုတိယခေါင်းဆောင်ဆာလီအယ်အရူရီတေဆုပ်ခဲ့ပါသေးတယ်။အရူရီတေဆုပ်ခဲ့တာကိုတုံ့ပြန်မယ်လို့ Hezbollah ခေါင်းဆောင်ဟာဆန်နက်စထရဲလာကပြောဆိုခဲ့ပြီးနောက်တနေ့မှာအစ္စရေးရဲ့လေကြောင်းထိန်းသိမ်းမှုစခန်းကို Hezbollah ကစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်စစ်ပွဲတစ်ပွဲပေါ်လာနိုင်တာကိုအစ္စရေးစစ်တပ်ကတင်းငွေတွေကသတိပေးလိုက်ပါတယ်။ဒီပဋိပက္ခကအလွယ်တကူပြန့်နှံ့သွားနိုင်ပြီးပို့ပြီးမလုံခြုံပို့ပြီးဒုက္ခများစေနိုင်ပါတယ်လို့ဂါတာနိုင်ငံနဲ့ဆွေးနွေးပွဲအပြီးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောလိုက်ပါတယ်။ထိုင်းဝါရွေးကောက်ပွဲမှာပြင်ပဆွဲဖက်မှုဒါမှမဟုတ်အလွန်အမြဲကြီးမားတဲ့ဩဇာပေးမှုကိုစတင်တဲ့အကြောင်းအမေရိကန်ကပြောကြားလိုက်ပါတယ်။ထိုင်းဝါပေါ်စီရဲ့သံတမန်ရေးနဲ့စီးပွားရေးဖိအားပေးတာရပ်ဖို့တရုတ်ကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက VOA ကိုတနင်္လာနေ့ကပြောလိုက်တာပါဒီရုပ်လောက်ရက်တွေအားလုံးဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လည်းစက်ခြင်းနေကြောင်းသူကဆိုပါတယ်ထိုင်းဝါရွေးကောက်ပွဲကဇန်နဝါရီ23ရက်မှာကျင်းပမှာထိုင်းဝါရဲ့ဒီမိုကရေစီဖြစ်စဉ်ကိုနည်းနည်းရှိုင်းရှိုင်းယုံကြည်ကြောင်းပြင်ပဆွတ်ဖတ်မှုကင်းရှင်းပြီးသူတို့ရဲ့နောက်ကောင်းဆောင်ကိုထိုင်းဝါမဲဆန္ဒရှင်တွေကမဲပေးရွေးချယ်ကြနိုင်မယ်လို့ယုံကြည်ကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်ထိုင်ဝမ်ကျွမ်းပုံကိုဘူပေါင်းကြီးတွေထပ်ကလွတ်ပေးခြင်းအဖြစ်တရုတ်ဟာထိုင်ဝမ်ပြည်သူတွေပေါ်စိတ်ပိုင်းဆိုင်ရာစစ်ပွဲဆင်နွှဲနှောက်ယှက်နေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့ကစွပ်စွဲခဲ့ပါတယ်။ဘူပေါင်းကြီးတုံးလုံးဟာထိုင်ဝမ်ရေလက်ကြားအလဲမြင့်ကိုဖျက်လာတာတွေ့ရတယ်လို့တနင်္ဂနွေနေ့တုန်းကလည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ည ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1905ရူအာနီပြီးထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA ရုပ်သံကနေအင်္ဂါနေ့မနေ့သတင်းတွေကိုကျွန်တော်တို့ဆက်လက်ကြီးညာနေပါတယ်ကျောင်းဆက်မီးတဲ့ပါသွားတဲ့အတွက်အနည်းဆုံးကျောင်းသား1500ပညာမသင်နိုင်ဖြစ်သွားကြပြီးကလေး3500နေရမဲ့ဖြစ်သွားခဲ့တယ်လို့ကုလသမဂ္ဂကလေးများပညာရေးရမုံရေးအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်။ဆုံးရှုံးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စာတမ်းဝမ်းနည်းကြောင့်မနေ့တနင်္လာနေ့ကသတင်းထုတ်ပြန်ရမှာအခုလို့ပြောခဲ့တာပါ။ဒေသချင်းတနင်္လာနေ့ကူးကာဆကောက်စ်ဘဇားကဒုက္ခသည်စခန်းအမှတ်9မှာမီးလောင်ခဲ့တာကြောင့်ဒုက္ခသည်9000နီးနီးနေရမဲ့ဖြစ်သွားခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ပလီကျမအေးထားတာကြောင်းစားတဲ့အဆောက်အုံပေါင်း120ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အသေးပြောက်တော့မရှိတဲ့အကြောင်း Cox's Bazar Bangladesh ဒုက္ခသည်များစောင့်ရှောက်ရေးနဲ့ပြန်ပို့ရေးကော်မရှင်က Mohammed Mizanur Rahman ကပြောပါတယ်။ကျောင်းတွေပြန်ဆောင်နေချိန်အတွင်းယာယီတဲတွေနဲ့ကလေးတွေစာသင်နိုင်အောင်လှုပ်ဆောင်နေကြောင်း UNICEF ကထုတ်ပြန်ချက်မှာပြောထားပါတယ်။ Bangladesh နိုင်ငံကအငင်းပွားပွဲရွေးကောက်ပွဲမှာဖိနှိပ်မှုနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကရှုတ်ချလိုက်ပြီးဒီမိုကရေစီကိုခိုင်မာအောင်လုပ်ဖို့အစိုးရကိုတိုက်တွန်းလိုက်ပါတယ်။အတိုက်ခံ Bangladesh အမျိုးသားရေးပါတီ BNP နဲ့တခြားပါတီတွေကတပိပောက်ခဲ့တဲ့တနင်္ဂနွေရွေးကောက်ပွဲမှာ Bangladesh ဝန်ကြီးချုပ် Sheikh Hasina က9ချိန်မြောက်တက်တန်းဖြစ်အနိုင်ရရှိခဲ့တာပါ။ Bangladesh ပြည်သူအားလုံးရဲ့လူ့ခွင့်ရေးတွေကိုထည့်သွင်းစဉ်းစားထားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ကိုခိုင်မာအောင်လုပ်မဲ့ခြေလှမ်းတွေလှမ်းဖို့အစိုးရကိုပတ်ကြလိုက်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံအကြီးကဲ Volter Tech ကကြေညာချက်ထဲမှာပြောထားပါတယ်။အတိုက်ခံထောက်ခံသူတွေထောင်ချီစိတ်ထင်တယ်လို့ဖန်ဆီးခံခဲ့ရပြီးအချိန်ကျောက်ခံခဲ့ကြရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဆိုပါတယ်။အဒီလိုနီပရီယေတွေနဲ့လှုပ်ဆောင်တာဟာတကယ်ကိုစစ်မှန်တဲ့ဖြစ်စဉ်မဟုတ်ဘူးလို့လည်းပြောထားပါတယ်။ရွေးကောက်ပွဲမတိုင်မီမှာလူအများကြီးဖမ်းတာ၊ချိန်ကျောက်တာ၊အစားဖြောက်ပစ်တာ၊ငွေညစ်တာနဲ့စောင့်ကြည့်တာစတဲ့နီလန်းတွေကိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကလုပ်ခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ဟာဇန်နဝါရီလ10ရက်နေ့မှာအသက်40ပြည့်ခဲ့ပေမဲ့သူ့အိမ်မှာမွေးနေ့ပွဲဆင်နွှဲမနှွဲအများပြည်သူကိုကြေညာတာမရှိခဲ့ပါဘူး။ကင်ဂျုံအန်ဟာအာဒါရယူထားတဲ့သူ့မိသားစုရဲ့တတ်တဲ့မျိုးဆက်လည်းဖြစ်ပါတယ်။သူ့ဖိုးကင်နမ်ဆိုးနဲ့အဖေကင်ဂျုံအီလ်တို့ကသူ့တို့မွေးနေ့တွေကိုတရားဝင်အများပြည်သူဆရာမွေးနေ့ပွဲဖြစ်ရုပ်ထုကြီးတွေရှေ့မှာကခုံကြမီရှူမီပန်းတွေလွတ်ကြကာပွဲတွေဖြေပျော်ဆင်နွှဲခဲ့ကြပေမဲ့ကင်ဂျုံအန်ကတော့ခုထိအဲ့ဒီလိုမဆင်နွှဲသေးပါဘူးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာသူလမ်းညွန်ခဲ့တဲ့ဆောက်လုပ်ရေးစီမံကိန်းတွေကိုရေးထားတဲ့ဆောင်းပါးရှေ့ကြီးကိုနိုင်ငံတော်ပိုင်းမီဒီယာကတနင်္လာနေ့မှာဖော်ပြခဲ့တာကတော့တခြားမွေးနေ့နဲ့ပတ်သက်ပြီးဘာမှဖော်ပြတာမရှိခဲ့ပါဘူးအများပြည်သူကြားမှာ Happy Birthday ဆိုတဲ့မွေးနေ့ပျော်ပါစေတဲ့ခြင်းကိုတည်ဆူခဲ့တာကလည်း2014ခုနှစ်တကြိမ်ပဲရှိခဲ့တာပါဒီတုန်းကပြောင်းရွှေ့မှလုပ်တဲ့သရုပ်ပြဘတ်စကတ်ဘောပြိုင်ပွဲမှာတိုင်မီလေးမှာအလဲရောက်ရှိနေတဲ့ American NBA Basketball သမား Dennis Rodman ကတည်ဆူခဲ့တာဖြစ်ပါတယ်အဖိုး Kim Soon Ha အသက်56နှစ်ပြည့်1968 AB 15ကစပြီးအဖေကင်ဂျုံအီးကလည်းအသက်40ပြည့်1982 February 16ရက်နေ့ကစပြီးသူတို့ရဲ့မွေးနေ့တွေကိုတရားဝင်ရုပ်ပိတ်ရအဖြစ်သတ်မှတ်ခဲ့ကြတာပ
ါ။အင်္ဂါနေ့မနက်ဖြန်ထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းကြီးညာခဲ့တာပါရှင်။ VOA American အသံကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့49လိုင်းလံမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်နက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။အခုနှစ်အာဆီယံအလဲကြဥက္ကဋ္ဌနေရာကိုတာဝန်ယူသွားမဲ့လာအိုစ်နိုင်ငံဟာမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုရွေးချယ်ထားပြီးလို့လာအိုစ်နိုင်ငံခြားရေးဝန်ကြီးဌာနကအာဆီယံနိုင်ငံတွေကိုသတင်းတွေနဲ့ကအသိပေးလိုက်ပါတယ်။နိုင်ငံရေးလှိလာသူတွေကတော့လာအိုစ်နိုင်ငံဟာမြန်မာအပါအဝင်အာဆီယံတစ်ဖွဲ့လုံးရင်ဆိုင်နေရတဲ့အဖက်ဖက်ကစိန်ခေါ်မှုတွေကိုကင်တွယ်နိုင်မှာမလားဆိုတာတန်ညာရှိကြောင်းပြောပါတယ်။ရန်ကုန်ကရေးသားပေးပို့တဲ့သတင်းကိုတော့ကိုရဲမုံကပြောပြထားပါတယ်။
ဇန်နဝါရီတရက်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံဟာဒီနှစ်အတွက်ပထမဆုံးအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုအခုလကုန်မှာကျင်းပသွားဖို့ရှိပြီးဒီမတိုင်ခင်မှာပဲမြန်မာအရေးအတွက်အဓိကတာဝန်ယူရမယ့်အထူးကိုယ်စားလှယ်ကိုခန့်အပ်လိုက်တာဖြစ်ပါတယ်။လာအိုနိုင်ငံကြားရေးဝန်ကြီးဌာနကခန့်အပ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာခေတီခွန်ဟာတချိန်ကလာအိုနိုင်ငံကြားရေးဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးဖြစ်ပါတယ်။ပြီးတော့သူကလာအိုနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်အဖြစ်လဲအချိန်အတော်ကြာတာဝန်ယူဖို့သူဖြစ်ပါတယ်။ သူ့အနေနဲ့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်နဲ့အတူမြန်မာနိုင်ငံရဲ့အချက်အသေးကိုအာဆီယံကိုစားတာဝန်ခံဆောင်ရွက်တော်မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အချက်အသေးနဲ့ပတ်သက်လို့အင်ဒိုနီးရှားလိုမြန်မာအရေးပြည်လည်ဖို့စိတ်ဆန္ဒရှိတဲ့နိုင်ငံတွေတောင်တစုံတရာမဖြေရှင်းနိုင်တဲ့အတွက်လာအိုနိုင်ငံအပေါ်မှာမျှော်လင့်ချက်တိတ်မရှိကြောင်းမြန်မာအရေးလိမ့်လာသူတွေကပြောပါတယ်။မြန်မာပြည်တွင်းမှာလူမှုတော်လှန်ရေးကထူးခြားတဲ့အပြောင်းအလဲတွေရှိနေပြီးအာဆီယံကတော့ဘုံသဘောတူညီချက်အတိုင်းပဲဆက်သွားနေတာဖြစ်လို့ပြည်သူတွေကတော့အာဆီယံအပေါ်မှာမျှော်လင့်ချက်တိတ်မရှိကြောင်း Central European University ကနိုင်ငံတကာဆက်ဆံရေးတူးတည်သူဖြစ်တဲ့ကိုတီဟာဝင်းအောင်ကပြောပါရယ်အာဆီယံနိုင်ငံတွေထဲမှာကမ္ဘောဒီးယား၊လာအိုနဲ့ထိုင်းကစစ်ကောင်စီကိုလိုလားဆက်ဆံနေတာဖြစ်လို့အထူးကိုယ်စားလှယ်ကဒီအခြေအနေတွေကိုကြော်လွန်ပြီးလုံနိုင်လိမ့်မယ်လို့မထင်ကြောင်းသူကပြောပါရယ်
အော်အဓိကကတော့ဒီမြေပြင်အခြေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းတည်နာလေထားတဲ့ဟာနဲ့ကလုံးဝဘူးပဲမူးနေမြင်နေလို့ပဲတခြားစီဖြစ်နေရပေါ့နော်စစ်ကောင်စီအနေနဲ့ကလည်းဒီနိုင်ငံတကာအတိုင်းဝိုင်းကပေးတဲ့ထွက်ပေါက်တွေကိုစိတ်ဝင်စားဘူးသူတို့စိတ်ဝင်စားတဲ့ဟာကနိုင်ငံတကာအတိုင်းဝိုင်းကသူတို့ကိုအစိုးရအနေနဲ့အတိမတ်ပြုဆက်ဆံတာကိုရဖို့အာဆီယံကနေလိုချင်တာကလည်းဒီတစ်ခုပဲရှိတယ်ပေါ့နော်အဓိကကလည်းအာဆီယံရဲ့လက်ရှိမူတိုင်ဆိုလို့ရှိရင်ဖြစ်လာစရာအကြောင်းမရှိဘူးဒီတော့လက်ရှိတော်လည်းရေးဘက်ကိုပြည့်ပြည့်စုံစုံရလာရအောင်လေသူတို့ကမူဝင်ရဲဘူးအခုတက်ဒီစစ်တပ်ကထိန်းနိုင်အောင်မလားညည်ရမှာပေါ့စစ်တပ်နဲ့ညည်ရမှာပေါ့ဆိုရယ်အစင်းအနေနဲ့တတ်မလာဘူးဘောနော်သူတို့မွေမတိဒုံကျိုးပဲဆက်လုပ်နေအောင်မယ်လို့ထင်ပါတယ်အဲ့တော့ဒီဟာဒီမပြောင်းနေနိုင်သေးတော့ဒီအာဆီယံအထူးကိုယ်စားလှယ်ကဘသူပဲဖြစ်ဖြစ်ဘာမှထူးခြားတဲ့အရေးမျိုးတော့လုံနိုင်မယ်လို့မထင်ပါဘူး
အာဆီယံနိုင်ငံတွေအနေနဲ့လက်ရှိမှာအာဆီယံတွင်ညီညွတ်ဖို့ဆိုတာထက်ကို့ဦးတည်ချက်နဲ့ကို့တွားနေကြတာဖြစ်တယ်လို့လည်းနိုင်ငံရေးလေးလာသူတချို့ကပြောပါရယ်မြန်မာအရေးနဲ့ပတ်သက်လို့လာအိုနိုင်ငံဟာတနိုင်ငံချင်းအနေနဲ့ထိုင်းနဲ့တရုတ်လောက်စစ်ကောင်စီကိုဖိအားမပေးနိုင်တယ်လို့အာဆီယံဘုံသဘောတူညီချက်နဲ့ဖိအားပေးနိုင်တဲ့အခြေအနေမရှိကြောင်းလည်းနိုင်ငံရေးလေးလာသုံးသက်သူဦးဖေတန်းကပြောပါရယ်
နိုင်ငံကဘယ်လိုအရေးကြီးလဲဆိုတော့နိုင်ငံကရဲ့အပိုင်ပေါ့ဒီနေ့တည်းရောဟောဘယ်နိုင်ငံကမှကျဲဆွဲစီဝမှာဒီစစ်ကောင်စီကိုတိုက်ရိုက်အလိုသူတို့ရဲ့ရည်ရည်ကိုရှင်းချောင်းနိုင်တဲ့ဖိအားပေးမှုမျိုးတော့မတွေ့ရသေးဘူးပေါ့အာသူတို့ကတရုတ်ကအမှန်အများကြီးဖိအားပေးလို့ရတယ်အများကြီးကမကရာပြူပြီးတော့ဒီရင်းချိုင်းကိုပေါင်းလို့ရတယ်အဲဒါမဲ့သူတို့အဖြစ်တဘောတော့ပဲပေါင်းတယ်ဆိုတော့လာဝင်နိုင်ငံတော့ဘယ်လိုပဲဖြစ်စီလေဒီလောက်ထိဒီမြန်မာနိုင်ငံကြီးအတွက်မှာအခုချက်ဖိအားပေးပြီးတော့လုံနိုင်တဲ့အနေအထားမျိုးတော့ကျွန်တော်တို့မမြင်ဘူးရဒါကြောင့်အဲဒုံရင်ဒုံရင်တိုင်းပဲသွားလိမ့်မယ်လို့ထင်ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကြုံရတဲ့နိုင်ငံရေးအကျက်အသေးတွေကိုဖြေရှင်းဖို့အာဆီယံအနေနဲ့မြန်မာနဲ့ပတ်သက်လို့ဘုံသဘောထား၅ချက်ချမှတ်ထားပါတယ်။အဓိကအချက်ကတော့အကြမ်းဖက်မှုတွေကိုလျှော့ချပြီးသက်ဆိုင်ရာအစုအဖွဲ့တွေအကြားသိဆုံဆွေးနွေးနိုင်ရေးဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အလှည့်ကျဥက္ကဋ္ဌတွေဖြစ်ကြတဲ့ထိုင်း၊အင်ဒိုနီးရှားနိုင်ငံတွေဟာမြန်မာအရေးကိုအပြေထုတ်ဖို့ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်လဲအာဆီယံအတွင်းအားနည်းတဲ့လာအိုနိုင်ငံလိုနိုင်ငံအနေနဲ့မြန်မာအရေးကိုဥဆောင်ကင်သွင်းနိုင်ပါမလားတန်တရားတော့ရှိကြပါတယ်လာအိုနိုင်ငံဟာအာဆီယံအလဲကျဥက္ကဋ္ဌအတော်ဝင်ကို2004မှာတကြိမ်2016မှာတကြိမ်တာဝန်ယူခဲ့ပူးပါတယ်မြန်မာနိုင်ငံကတော့လာမယ့်2026မှာအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူရမှာဖြစ်ပေမဲ့အာဆီယံအဖွဲ့ရဲ့ဘုံသဘောတူညီချက်တွေကိုအခုအထိအကောင့်ထဲမဖော်နိုင်သေးတာကြောင့်ဖိလစ်ပိုင်ကိုအစားထိုးတာဝန်ပေးသွားမယ်လို့ဂျာကာတာမြို့မှာကျင်းပခဲ့တဲ့43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဆုံးဖြတ်ထားကြပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြတော်တော်ပါရှင်နိုင်ငံရေးစီးပွားရေးအကျအတဲတွေနဲ့အတူပဲရန်ကုန်မြို့ကစက်ယုံလုပ်ငန်းခွင်တွေပုံမှန်လည်ပတ်နိုင်ဖို့ခက်ခဲလာသလိုအလုံသမားတွေဝင်ငွေကျဆင်းလာပြီးတော့လက်ရှိကုန်စည်နှုန်းနဲ့မမျှမတအခက်ကြုံနေကြပါတယ်။ကိုဗစ်ကပ်ရောဂါနောက်ပိုင်းစစ်အာဏာသိမ်းနောက်ဆက်တွဲအခြေအနေမှာသူတို့ရဲ့အခြေခံရပိုင်ခွင့်တွေလည်းဆုံးရှုံးလာနေတယ်လို့အလုံသမားတွေကပြောကြပါတယ်။ဒီအကြောင်းသတင်းပေးဖို့ထားတာကိုတော့မတ်တင်ငေထိုက်ကပြောပြထားပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးအကျက်တဲရှိရာကနေ2021ခုနှစ်စစ်တပ်အာဏာသိမ်းလိုက်တဲ့နောက်မှာတော့အလုသမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးတော့ဆုံးရှုံးလာရတယ်လို့အလုသမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။အလုသမားတွေရဲ့အခြေခံလုခလာစာအနည်းဆုံးအခချင်းငွေကိုအရင်က4,800ကျပ်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီး9,800ကျပ်ဖြစ်အလုသမားရေးဌာနကပြင်ဆင်တိုးမြှင့်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းခုနောက်ပိုင်းလုပ်ငန်းပုံမှန်မလဲပတ်နိုင်လို့ပိတ်သိမ်းလိုက်ရတဲ့စက်ယုံတွေပုံများလာသလိုရှိနေတဲ့စက်ယုံတွေကလည်းအလုသမားတွေကိုဥပဒေပြဋ္ဌာန်းချက်အတိုင်းလုခလာစာအပြည့်အဝမပေးနိုင်ကြဘူးလို့လှိုင်းတန်ရမြို့နယ်ကစက်ယုံလုပ်သားတဦးကပြောပါတယ်
ဆိုင်ကလောစင်မှာအော်ရာနည်းနည်းပါတာပေါ့နော်အော်ရာမရတဲ့ခါကျတော့သူတို့က line တွေကို ဟောတာအပြည့်မချပေးနိုင်ဘူး line ဥမာ14 line ရှိရဆို14 line လုံးမှာအော်တာအပြည့်မချနိုင်ဘူးတော်တာလောက်ကိုညှချုပ်ရတာမျိုးရှိတယ်အဲ့လိုမျိုးတော့အဲ့လိုကြတော့မှသူအော်တာနေတဲ့အတွက် ODJ နေသွားတာပေါ့နော် ODJ OD မခေါ်ဘူးပေါ့ဟို line ညှပြီးတော့ခေါ်တာမျိုးရှိတယ်အဲ့လိုမျိုးအဲ့လိုမျိုးဆိုတော့လူသမားတွေတော့ကြတော့ OD နေသွားတဲ့အတွက်လာစာနေသွားတယ်ပြီးတော့နောက်တစ်ခါကအဲ့လိုသူတို့ DJ သူတို့ပိတ်မယ်ဆိုရင်ပေါ့နော် DJ အပြည့်မပေးတဲ့အတွက်ကြောင့်ဥမာ2ရက်3ရက်ပိတ်လိုက်တယ်ဆိုရင် 2800 2800 အနှုတ်ခံရတာရှိတယ်မှာလေလာစာတော့နေသွားတာပေါ့လို့ပြောဆို
အလုပ်ဖွင့်ရမှာအကြောင်းမျိုးကြောင့်လုပ်ငန်းခွင်ပိတ်ထားမယ်ဆိုရင်အလုပ်သမားတွေကိုသတ်မှတ်ထားတဲ့အတိုင်းအနည်းဆုံးအခချင်းငွေတစ်နှစ်တာ9000ရှယ်ချက်ပေးရမှာပါဒါပေမဲ့အလုပ်သမားတွေကိုတနေ့တာ3000ချက်သားပေးတာမျိုးကြုံရတယ်လို့လည်းပြောပါတယ်။ဆေးရုံတချို့မှာအရင်ကအလုပ်ချိန်8နာရီအပြည့်အတွက်လောအားခအပြည့်အဝမရတာမျိုးအပြင်ဆေးရုံကတနေ့တာသတ်မှတ်ထားတဲ့နှုံတာမပြည့်မီရင်အချိန်ပိုဆင်ခိုင်းပြီးအခမဲ့ဆေးခိုင်းတာမျိုးရှိခဲ့ပါတယ်။အခုတခါမှာတော့လုပ်ငန်းတွေပုံမှန်မလဲပတ်နိုင်လို့အလုပ်ပိတ်ထားတဲ့ရက်တွေမှာလည်းဥပဒေမှာပါရှိတဲ့အတိုင်းလုခအပြစ်မပေးတဲ့အခြေအနေတွေကိုကြုံတွေ့နေရတာပါ။ဟော
တာအနေနဲ့တော့အသိပ္ပံသူကတော့ခင်ဗျားဆေးဥကပိတ်တာများတယ်။ကျွန်တော်သိလို့ဆိုရင်လည်းဟောတာမကောင်ဘူး။ရရှိရနိုင်ပြီးတော့တစ်ဆင့်နဲ့ပြန်ပြီးတော့လူချုပ်တာတွေရှိတယ်။ဒီပြီးတော့ဆိုးသွားတာလည်းဖြစ်လာပါပဲ။အဲ့တော့ကိုမင်းတို့ကကြာသွားတာမဟုတ်ဘူးတက်ဆက်တက်နေရလေ။ဒီကြီးကိုအတီမတိုးနိုင်ဘူးဆိုရင်စီစီမှာမဟုတ်ဘူး။ဒီအတီတိုးနိုင်မယ်ဆိုရင်တော့အဆင်ပြေတယ်။ဒီကြီးပေါ့ကမ1000လို့1000ပေါ့9000က9000ပါ8000လို့8000ပေါ့အဲ့လိုမျိုးတွူးလိုက်မှသာလေတို့သမားတွေတော်တော်များများကအဆင်ပြေပါဒီတိုင်းဆိုရင်တော့အဆင်ပြေမှာမဟုတ်ဘူးကုန်စင်းတော့တက်နေတာတို့သမားကကြတယ်ပုံစံရှိနေတယ်တို့သမားကတက်မလာဘူးအဲ့လိုရှိနေတာပေါ့ရှိနေရတော့ပိုဆိုးတာလည်းပိုပဲဆိုးသွားမှာပဲ
ရွှေပြည်သားဆက်မှုဆောင်ကအလို့သမားတူပြုတ်ပြသွားတာပါအခုလိုလောက်ခလာစာကြဆင်းနေပါလာနေချိန်မှာပဲတဖက်မှာကုန်စင်းတို့အဆမတန်ကြီးလာတဲ့ဒဏ်ကိုလည်းအလုပ်သမားတွေပိုတိုးခံကြရပါတယ်။ဆေးရုံတချို့ပိတ်သိမ်းလိုက်ချိန်မှာအလုပ်လက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာလည်းနစ်နာချေမရကြပါဘူး။အလုပ်သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာပါ။ကိုဗစ်ကပ်ရောဂါဘေးကနေနလန်ပြန်မထူနိုင်ချိန်အနာသိမ့်မှုထပ်ပြီးကျုံတွေ့ရလို့နောက်ဆက်တွဲမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအချက်အသေးတွေဟာအောက်ခြေဆက်ယုံအလုံယုံလုပ်သားတွေအတွက်ပိုပြီးထိခိုက်စေတယ်လို့အလုံသမားရေလှုပ်ရှားသူတွေကပြောကြပါတယ်ရှင
်။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ထိုင်းနိုင်ငံထက်ကကျန်းမာရေးဆိုင်ရာသတင်းတစ်ပုဒ်တင်ပြပါမယ်ကျမရဲ့ဆိုင်ရာအာနာပိုင်တို့ရဲ့အထူးသတိပေးချက်ထွက်ပေါ်လာတာကတော့လေတုဆိုင်ရာညဉ့်ညမ်းမှုနဲ့ပတ်သက်တဲ့အကြောင်းအရာပဲဖြစ်ပါတယ်။ဒါအပြင်နှစ်သက်ကူးပြီးတော့နောက်ပိုင်းကိုဗစ် -19 ကူးစက်မှုကလည်းမြင့်မားလာတဲ့အပြင်ဇီကာဗိုင်းရပ်စ်ကူးစက်မှုကလည်းစိုးရိမ်စရာဖြစ်တဲ့ဆိုပြီးတော့သတင်းတွေထုတ်ပြန်ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာမြန်မာပြည်သားတွေကလည်းတန်းနဲ့ချင်းနေထိုင်နေကြတာကြောင့်တီယောဂါရီရဲ့ယောဂါလက္ခဏာတွေမဖြစ်ပွားအောင်ဘလို့ချိုးတင်ကာကွယ်ကြမလဲဆိုတော့မညညိုလွင်ကမေးမြန်းတင်ပြထားပါတယ်။
ထိုင်းနိုင်ငံဟာဖုံမှုန့်ပါဝင်တဲ့လေထုညဉ့်ညမ်းမှုနဲ့ရင်ဆိုင်နေရပြီးလာမယ့်ဇန်နဝါရီလ12ရက်နေ့အထိဘန်ကောက်နဲ့အနီးတစ်ဝိုက်ပတ်ဝန်းကျင်မှာကျန်းမာရေးအတွက်စိုးရိမ်ရတဲ့လေထုညဉ့်ညမ်းမှုတွေဖြစ်ပေါ်မယ်လို့လေထုညဉ့်ညမ်းမှုထိန်းချုပ်ရေး PCD ကသတိပေးထားတာပါဘန်ကောက်ဒေသကြီးတစ်ဝိုက်မှာ12ရမ်းမီတာမှာ PM2.5 အမှုန်မွှားပါဝင်မှုဟာ85မိုက်ခရိုဂရမ်တဲ့ကျော်လွန်နေပြီးအများဆုံးအဖြစ်89.8မိုက်ခရိုဂရမ်အထိရှိနေတာကိုတိုင်းတာချက်တွေကဖော်ပြထားပါတယ်
ထိုင်းနိုင်ငံမှာကျွန်တော် pollution အဆိုးဆုံးလား၄လားအခုကနေစပြီးတော့ ပါတယ်ကျွန်တော် January ကနေ April ထိကထိုင်းနိုင်ငံမှာဘယ်လိုရှင်အဆိုးဆုံးနှစ်စဉ်ပေါ့နော်အဆိုးဆုံးလာရတယ်မှာပါတယ်ခင်ဗျအခုဒီအခုကာလကိုဗစ်ကာလအလွန်ပေါ့နော်ဆိုတော့ကျွန်တော်လူတိုင်းကအဆုတ်ကအရင်ထက်စားလို့ရှင်ပို့ပြီးတော့အားနေနေကြတယ်အဆုတ်တွေပို့ပြီးတော့ထိခိုက်တယ်ရထားကြတယ်လူတွေများတယ်ပေါ့နော်အဲ့တော့ကျတော့ Evolution ကနှစ်ကြာလာတယ်မြတ်သူကပို့ပြီးတော့ဆိုးလာတာပဲသူကစောစောလိုမျိုးချောင်းနေဆိုးတယ်မျက်လုံးတွေရရတော့ရဲတာမျိုးတွေဖြစ်နိုင်တယ်ပြီးတော့ရှင်အသက်ရှူကျက်တယ်တရှူရှီမီယာမျိုးတွေဖြစ်နိုင်တယ်အတူတူဖြစ်ပေါ့အစိုးရကလည်းအဆုတ်မှာပြဿနာရှိရလူမျိုးပေါ့နော်ပတ်နိုင်ရင်ကျရှိရလူတို့ဒီအဆုတ်ရောက်အဆုတ်ဘွားဖြစ်ဖူးတဲ့လူတွေဆိုလို့ရှင်ပို့သတိထားတဲ့လေအဲ့ကြတော့ကျွန်တော်တို့ကနေ့စဉ်လုပ်လို့ရတာဘာရှိလဲဆိုတော့ကြတော့ကျွန်တော်တို့အင်တာနက်သုံးတဲ့အခါမှာကျွန်တော် website တွေကနေပြီးတော့နေ့စဉ် air quality ကိုစစ်ဆေးလို့ရတယ်။အဲ့တော့ကြတော့အကောင်းဆုံးကတော့ကျွန်တော်အိမ်ထဲမှာနေတာအကောင်းဆုံးပါပဲ။အကယ်၍လို့မှာကျွန်တော်အပြင်သွားမယ်ဆိုရင်တော့မဖြစ်မနေသွားမယ်ဆိုရင်တော့ max step ပါ။ max step တဲ့အခါမှာတော့အကောင်းဆုံးကတော့ကျွန်တော် N95 လို့ခေါ်တဲ့ net max ကတော့အကောင်းဆုံးပဲပေါ့နော်။ဒါ covid မှာလူတိုင်းမစိမ့်တော့ဘူး။ဒီ max ကတော့ဒီကောင်ကတော့ဆိုတော့ PM2.5 ဆိုတဲ့ particles တွေပါကျွန်တော်စစ်ပေးနိုင်တယ်။အကယ်၍လို့မှာကျွန်တော်ဒါတွေမတက်နိုင်ဘူးမွန်းနေပေါ့နော်ပြီးတော့အမြဲတက်ဖို့အဆင်မပြေဘူးဆိုရင်လေဘာမှမတက်ထားရစားလို့ရှိရင်တော့ surgical mask တွေတက်လို့တော့ရပါတယ်ဒါပေမဲ့ဒီ surgical mask တွေကစစ်ထုတ်ပေးနိုင်တဲ့ပမာဏကကြတော့ဆိုတော့လေအရင်သေးတဲ့အမှုန်တွေကိုဆိုတော့မစစ်ထုတ်ပေးနိုင်ဘူးအဲ့တော့ကြတော့ဟို evolution အတွက်တကယ်တကယ်ဆိုလို့ရှိရင်တော့တိတ်ပြတော့မထီရောက်ဘူးပေါ့နော်အဲ့တော့အကောင်းဆုံးကတော့ N95 တက်လို့ရတယ်ပြီးတော့ရှိရင်အိမ်ထဲမှာနေရတော့အကောင်းဆုံးပါပဲခင်ဗျာ
လေရုညဉ့်ညမ်းမှုကတေချာမကားကွယ်ရင်ယောဂအခန်းရှိနေသူတွေအတွက်အသက်အန္တရာယ်အထည်ဖြစ်လာနိုင်တယ်လို့လည်းဆိုပါတယ်
ကျတော့ဒီ evolution ကကြတော့နေ့စဉ်ကြုံတွေ့နေရတဲ့ပြဿနာပေါ့နော်ပြဿနာဆိုကြနေ့တိုင်းနေ့တိုင်းမှာလည်းကျန်းမာရေးဒုက္ခပေးနိုင်တယ်ကျတော့ကြီးကြီးမားမားအကယ်၍လို့ကိုယ်ကသတိမထားမိဘူးဟိုမှာချောင်းမဆိုးကိုယ်ရင်မကျက်ဘူးဆိုရင်တော့မှကိုယ့်ကိုယ်ကိုအဆုတ်ကောင်းတယ်လို့လက်ရှိမှာထင်နေတော့မှပေါ့နော်ဒီ evolution ရဲ့အနေဆုံးဆင်ရဘာတွေဖြစ်နိုင်လဲဆိုကြတော့ခေါင်းကိုက်တယ်ပြီးတော့ရှင် stress တွေများတယ်လူကခေါင်းမကြည့်ဘူးပေါ့နော်ဒါမျိုးကအနေဆုံးပေးနေတဲ့ဒုက္ခပေါ့အဲ့ကနေပဲတဖြည်းဖြည်းကြာလာတဲ့ခါကြလို့ရှိရင် evolution ပို့ဆိုးလာရင်ဘာဖြစ်တယ်လဲဆိုတော့စောစောလိုမျိုးအဆုတ်ပွားတာအဆုတ်ရောင်တာတွေဖြစ်တတ်တယ်။ဒါတွေမကဘူးကျတော့ evolution အနေမှာပါတဲ့ဟိုလေလူးညင်ညာစေအမှုံမွား PM2.5 တမျိုးရဲ့မဟုတ်ဘူး။ genetic nitrogen dioxide တို့ sulfur dioxide တို့အိုဇုန်တို့အများကြီးပါတယ်ပေါ့နော်။အဲ့ကြောင့်ဒီကောင်တွေကအဆုတ်အတွက်တင်မကဘူး။သွေးထဲမှာပါသွားတဲ့အခါမှာနှလုံးအတွက်လည်းမကောင်းဘူးပေါ့နော်။အဲ့တော့ကျတော့ဒီနှလုံးတို့အဆုတ်တို့မှာအစိုးရကယောဂခံရှိရတဲ့သူတွေမှာဆိုလို့ရှိရင်ကြာလို့ရှိရင် heart attack ရတာမျိုးတွေပါရနိုင်ပါတယ်။အဲ့ကြောင့်အသက်ဆုံးတဲ့အထိဖြစ်နိုင်ပါတယ်။ဒါကြောင့်မပေါ့ဆတတ်မအောင်ခင်ဗျာ။
ဒီလိုအသက်အန္တရာယ်အထိစိုးရိမ်စရာကောင်းတဲ့နေရုညဉ့်ဉန်းမှုပြဿနာနဲ့အတူထိုင်းမှာနောက်ထပ်သတိပေးထုတ်ပြန်ပြောဆိုထားတဲ့ယောဂါကူးစက်မှုကတော့ဇီကာဗိုင်းရပ်စ်ပဲဖြစ်ပါတယ်။
အဲ့တော့ဇီကာဗိုင်းရပ်စ်ကအချင်းချင်းပြောရလို့ရှိရင်တော့သူကသွေးနှုတ်တခွေနဲ့ကူးစက်ပုံကူးစက်နေတူတယ်။ခြင်ကနေတစင်ကူးတဲ့ယောဂါပဲပေါ့နော်။အဲ့တော့ကြတော့ကာကွယ်နည်းကတော့ကျွန်တော်သွေးနှုတ်တခွေနဲ့အတူတူပဲခြင်မကိုက်အောင်နေရမယ်။ပြီးတော့လို့ရှိရင်ဒီစောစောခြင်သားလောက်လည်းနေပေါက်ပွားနိုင်တဲ့ရေစိုးရေညစ်တွေဒီရေဝတ်နေနေရတယ်ပေါ့နော်။ဒါတွေပုံမှန်တန်ရှင်းရမယ်။ပေါ့ဆိုကြတော့ဇီကာဗိုင်းရပ်စ်ကလူကြီးမှာတိတ်ပဲပြဿနာမရှိဘူးကူးလို့ရှိရင်လည်းကျွန်တော်ပုံမှန်ဖလူကူးသလိုပဲပုံမှန်တော့ကွေးလိုမျိုးပဲဖျားရနေတယ်အဆင်ပြေတယ်ကြိုက်တယ်မျက်လုံးတွေရဲတယ်ပြီးတော့ကိုမအနီးအဖုပိတ်နေထားရပေါ့နော်ဒါမျိုးတွေပဲဖြစ်တာဒါပေမဲ့ဘယ်သူတွေမှာပြဿနာအဓိကရှိတယ်လဲဆိုကြကိုဝင်ဆောင်မိခင်တွေမှာဆိုလို့ရှိရင်သူကရင်သွင်းငယ်တွေမှာအထူးသဖြင့်တော့ဒီမိုက်ခရိုကက်ဖလီလို့ခေါ်တာပေါ့နော်ဟိုဥကောင်းဖွံ့ဖြိုးမှုသေးတာဥကောင်းနဲ့အုံနောက်နဲ့မဖွံ့ဖြိုးဘူးပေါ့နော်အဲ့ဒီပြဿနာအဆိုးဆုံးဖြစ်တတ်တယ်ပြီးတော့လို့ရှိရင်ဂျန်တဲ့ခန္ဓာကိုယ်ကိုလည်းငါချွေရင်းတာအကြအမြင်ဒီအကြအာယုံအမြင်အာယုံချွေရင်းတာမျိုးတွေဖြစ်တတ်ပါတယ်ဒါမှမဟုတ်ကိုယ်ဝင်ဆောင်မိခင်တွေကအထူးသဖြင့်ယူဆိုင်တယ်ပြီးတော့သူကဇီကာဗိုင်းရပ်စ်ပါကကျတော့သွေးနှုတ်တခွေနဲ့မတူတဲ့တစ်ချက်ကကြတော့သူကလိန်ကနေဆင်းလဲယူဆက်တတ်တယ်အဲ့ဒါကြောင့်မလို့အကယ်၍လို့ကိုယ့်ရဲ့ဒီအိမ်တော်ဘက်မှာပေါ့နော်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရလို့ကတန်တရားရှိရဲ့သို့မဟုတ်ကိုကိုတိုင်းလည်းဇီကာဗိုင်းရပ်စ်ကူးစက်တယ်လို့တန်တရားရှိရဲ့ဆိုရင်တော့အထူးသဖြင့်ကိုဝင်ဆောင်မျိုးသမီးတွေဆိုလို့ရှိရင်အကာအကွယ်သုံးသင့်ပါတယ် safe sex ပေါ့နော်အဲ့ဒီဒီအကာအကွယ်သုံးသင့်တယ်အကယ်၍လို့ကိုဝင်မဆောင်ပါသေးတဲ့မျိုးသမီးတွေဆိုလို့ရှိရင်လည်းကိုယ့်ရဲ့ partner မှာသို့မဟုတ်ကိုကဒီလိုဇီကာဗိုင်းရပ်စ် outbreak ဖြစ်နေနေရာကိုသွားမယ်ဆိုလို့ရှိရင်အနည်းဆုံးအကာအကွယ်မသုံးလို့ရှိရင်တော့မှကျွန်တော်တို့တားဆက်ချာနည်းတွေကိုတခြားသုံးသင့်ပါတယ်ပို့လို့ရှိရင်ဒီကိုဝင်ဆောင်ရဲ့အတွင်းမှာဇီကာဗိုင်းရပ်စ်ကူးစက်ခံရလို့ရှိရင်စောစောကလေးမှာစောစောလိုမျိုးမွေးရပါချွေးမှုပါလာတတ်လို့ပါ
အခုလိုယောဂကူးစက်မှုတွေအပြင်နှစ်သက်ကူးကာလနောက်ပိုင်းကိုဗစ် -19 ကူးစက်မှုကလည်းမြင့်တက်လာနေတာပါဒါကြောင့်ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့ဆေးရုံတွေမှာအခုလိုယောဂကုသမှုတွေအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားပြီးကလေးသူငယ်တွေကိုဝင်ဆောင်မိခင်တွေတိုက်ကြီးရွယ်ဦးတွေနာတာရှည်ကျန်းမာရေးအခြေအနေရှိသူတွေကိုကူညီပေးဖို့ဆေးဝါးဝန်ဆောင်မှုလုပ်ငန်းတွေကိုအရှိန်မြင့်တင်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
ခရိုနိုင်ငံကသတင်းဆောင်မဖဲလဲရအောင်ပါဂျပန်နိုင်ငံအနောက်ဖက်ကမ်းလွန်ဒေသမှာနှစ်သိကူးနဲ့လှုပ်ခတ်ခဲ့တဲ့အင်အားပြင်းငရင်ကြောင့်အနည်းဆုံးလူ80ကျော်ဆုံးသေဆုံးခဲ့ရတယ်လို့အဆောက်အဦတွေကားတွေနဲ့သင်္ဘောတွေလည်းထောင်နဲ့ချီပျက်စီးခဲ့ရပါတယ်ဇန်နဝါရီလတရက်နေ့မွန်လွယ်ပိုင်းကပြင်းအား 9.6 ရှိတဲ့ငလင်းလှုပ်ခတ်ပြီးတဲ့နောက် အရှိကဝါကံယူရန်ဒေတာနဲ့အနီးတစ်ဝိုက်ဒေတာတွေမှာနှုတ်ဆက်သွဲငရင်တွေဆက်လက်လုခတ်ခဲ့ပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအလိမ်မှဆက်ပြောပြပါမယ်။
2024ခုနှစ်ရဲ့နှစ်သက်ကူနှစ်ဇန်နဝါရီလ1ရက်နေ့မှာဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာအင်အားပြင်းငလျင်လှုပ်ခတ်ခဲ့ပါတယ်။ဒီငလျင်လှုပ်ခတ်နေချိန်အိုနိုမီနာတိုဖျားကြောင်မှာတော့ကြောက်နဲ့လှုပ်ထားတဲ့မီးထိုးတိုင်တွေလှုပ်ရမ်းနေတာနှစ်သက်ကူဆူတောင်းဖို့လာကြတဲ့ဧည့်သည်တွေကြောက်လန့်ကြအော်ဟစ်နေကြတာတွေကိုဗီဒီယိုထဲမှာတွေ့ကြရမှာပါ။ဒါကတော့ငလျင်လှုပ်ခတ်ခဲ့တဲ့ဂျပန်နိုင်ငံအီရှီကာဝါကန်ယူရဲဒေတာရဲ့နေရာအနှက်ကအပြက်စီးတွေကိုဝေဟေကနေရိုက်ကူးထားတာဖြစ်ပါတယ်
။ The critical infrastructure is fed seemingly still early days but it seems
ဒီကြီးရဲ့အခြေခံအဆောက်အဦတွေဟာခင်းနောက်ကျတယ်လို့ထင်ရပေမယ့်ငလျင်တန်ကိုတော်တော်ခံနိုင်ရည်ရှိဝင်ရပါတယ်။ငလျင်ကြောင့်မြေကြီးတဲ့နှိမ့်မြုပ်သွားတဲ့အိမ်တွေတစ်ဖက်ပြိုကျသွားတဲ့အိမ်တွေနဲ့အပြက်စီးတချို့ကိုလူမှုကွန်ရက်ပေါ်ကဓာတ်ပုံတွေဗီဒီယိုတွေထဲမှာတွေ့ရပါတယ်။ဒီလိုဖြစ်တာတွေအားလုံးကမြေမျက်နှာပြင်မခိုင်ခန့်ပဲနဲ့မြေစီလွာပျော့ပြီးတော့အေးပျော်ဝင်သွားတာတွေကြောင့်ဖြစ်ပါတယ်။အဲ့ဒီနေရာဟာရေမျက်နှာပြင်အနီးမှာရှိနေတဲ့ကမ္ဘာမျက်နှာပြင်အလွှာတွေရှိတဲ့နေရာပါ။မြေမျက်နှာပြင်တုန်ခါတဲ့အခါမှာအဲ့ဒီမြေလွာတွေကပေါင်းစည်းသွားပြီးတော့ပျက်စီးသွားကြပါတယ်။အဲ့ဒီတော့မြေလွာအေးအဖြစ်ပြောင်းသွားပြီးတော့သူ့ပေါ်မှာစောက်ထားတဲ့အဆောက်အဦတွေနစ်မြုပ်သွားတာဒါမှမဟုတ်ရင်ပြိုကျတတ်ပါတယ်။
ဂျပန်နိုင်ငံဝါကြီးမာမြို့မှာအဆောက်အဦတွေကနေမီးခိုးတွေမီးတောက်တွေတက်လာတာကို NTV ရုပ်သံလိုင်းရဲ့ဗီဒီယိုတစ်ခုမှတွေ့ရပါတယ်။စူစူမြို့မှာတော့နေအိမ်တွေနားကနေလှိုင်းလုံးတွေတက်လာတာကိုငယ်လျင်လှုပ်ခတ်နေချိန်မှာရိုက်ကူးထားပါတယ်။
We seem to be seeing the effects of secondary fires. So
we're seeing also due အဖြစ်မီးလောင်တာတွေကိုကျွန်တော်မြင်နေရပါတယ်။လက်စစ်တအားလိုင်းတွေပြတ်တောက်တော့မီးလောင်မှုတွေဖြစ်ပါတယ်။မီးကအချိန်မြင့်လာတော့နေရာတော်တော်များများမှတိတိတတ်တာထိခိုက်ခဲ့ပါတယ
်။ဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာအင်အားပြင်းငလျင်လှုပ်ခတ်ပြီးတဲ့နောက်ကုန်ကြီးကယ်ဆယ်ရှင်းလင်းရေးတွေလှုပ်ဖို့ကြိုးပမ်းဆောင်ရွက်နေပါတယ်။ငလျင်ကြောင့်အိမ်ခြေတောင်းတဲ့ခြေပျက်စီးသွားခဲ့တယ်လို့ဂျပန်မီဒီယာတွေကဖော်ပြကြပါတယ်။တချို့နေရာတွေမှာတော့တောက်တုံးရေလျှက်စစ်ပြီးနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးတော့ဒေသခံတွေကတော့ပျက်စီးသွားတဲ့သူတို့ရဲ့အိမ်တွေနဲ့မရေရာတဲ့သူတို့ရဲ့အနာဂတ်အတွက်ပူဆွေးဝမ်းနည်းနေကြပါတယ်။ငယ်လျင်ကြောင့်အသေးပြောက်စည်ရင်တဖြည်းဖြည်းတိုးလာခဲ့ပေမဲ့လည်းအများပြည်သူအတွက်သတိပေးချက်တွေကိုရုတ်မြစ်တမ်းကြားဖုန်းတွေကနေတစ်စစ်သတင်းထုတ်ပြန်တာပါ။ပြည်သူတွေနဲ့တာဝန်ရှိသူတွေရဲ့အလှည့်ပြန်လှည့်သတိပေးမှုတွေကြောင့်ပျက်စီးဆုံးရှုံးမှုတချို့ကိုတော့ထိခြားနိုင်ခဲ့ပါတယ်။ဂျပန်နိုင်ငံရဲ့နေ့စဉ်လုံလုံကြုံတွေ့နေကြရတဲ့သဘာဝဘေးအန္တရာယ်တွေကိုခံနိုင်ရအထက်ထပ်ဘလောက်ရှိနေတယ်လဲဆိုတာစစ်တပ်ရဲနဲ့ဗီးသက်တပ်ဖွဲ့တွေရဲ့မြန်ဆန်လာတဲ့ကူညီကယ်ဆယ်ရေးတွေကသက်သေပြလိုက်တာဖြစ်ပါတယ်။
There was the earthquake in 1995 Kobe which was really devastating actually at that time.
ဂျန်ဂူရန်ဂူဇန်ဂူနေကဂျပန်နိုင်ငံကူဘေးမြို့မှာငလင်းလှုပ်ခဲ့ပါတယ်။အဲဒီတုန်းကတော်တော်ကိုဆိုးဝါးလွန်ပြီးတော့အထိအပြောက်လဲအရမ်းများခဲ့တယ်လို့ပျက်စီးဆုံးရှုံးမှုတွေလည်းအများကြီးရှိခဲ့ပါတယ်။ဂျပန်လူမျိုးတွေဟာအန္တရာယ်တွေဘယ်နာရှိတယ်ဆိုတာကိုနားလည်ဖို့အဆောက်အဦတွေအခြေခံအဆောက်အုံစတာတွေခန္ဓာရည်ပူရှိနိုင်မှုနီးလန်းတွေရှာဖွေတာတွေကိုအဲ့ဒီအချိန်ကလေးကတကယ့်ကိုအားစိုက်ကြိုးပမ်းခဲ့ကြတာပါ။ဒီလိုပြင်းအား9လောက်ရှိတဲ့ငလင်းမျိုးကပုံမှန်ဖြစ်လေရှိပါတယ်။ဒီငလေးမျိုးဟာတိဆောက်ထားတဲ့အဆောက်အဦတွေရှိတဲ့နေရာတွေမှာလှုပ်ခတ်တတ်ပေမဲ့ဂျပန်နိုင်ငံတော်တော်တိတ်အဆန်းတော့မဟုတ်ပါဘူး။2011ခုနှစ်ကလှုပ်ခဲ့တဲ့ငလင်းကတော့တော်တော်လေးကွာခြားပြီးတော့ငလင်းပြင်းအားက6ရှိကြတာပါ။ကျွန်တော်တို့တိုင်းတာတဲ့ပြင်းအားအတိုင်းတာနဲ့ဆိုရင်ပြင်းအားပမာဏတစ်ခုချင်းစီတိုင်းဟာလှုပ်ခတ်အားအစ30နှုန်းနဲ့တူညီတဲ့ငလင်းအရွယ်အစားလှုပ်ခတ်အားတိုးပါတယ်။ဒါလို့ဆိုရင်အခုလှုပ်ခတ်တဲ့ငလင်းကပြင်းအား 9.5 ရှိတယ်ဆိုရင်ပြင်းအား 8.5 ရှိတဲ့ငလင်းကအခုထက်အစ30ပိုပြင်းပြီးတော့ပိုအားကောင်းပါလေ။ဒါကြောင့်2011ခုနှစ်ကလှုပ်ခတ်ခဲ့တဲ့ပြင်းအား6ရှိတဲ့ငလင်းဆိုရင်အခုလှုပ်သွားတဲ့ငလင်းထက်အစပေါင်းများစွာပိုပြီးတော့အားပြင်းပါလေ။
ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ကူတည်ဖို့စစ်သားအယောက်တထောင်ကိုငလျင်တံသိမ်းခဲ့တဲ့နေရာတွေစီကိုဂျပန်စစ်တပ်ကဆီလုခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာနှစ်သက်ကူနေကပြင်းအား 9.6 ရှိတဲ့ငလျင်လှုပ်ခတ်ပြီးတရက်အကြာမှာပဲအီရှိကာဝါကန်ယူရဲဒေသနဲ့အနီးတစ်ဝိုက်နေရာတွေမှာနောက်ဆက်တွဲငလျင်တွေဆက်လက်လှုပ်ခတ်သွားခဲ့ပါတယ်။
In a comparison to earthquakes, the earthquakes that we saw in 2023, the ones in the news in places like Afghanistan, Morocco, where there
were ထောင်းနဆတ်သုံးခုနှစ်ကမော်ရိုကိုနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာလှုပ်ခတ်ခဲ့တဲ့ငလင်းနှစ်ခုရဲ့ပြင်းအားကဂျပန်နိုင်ငံထက်ပြင်းအားသီးသီးတသာရော့နေပြီးတော့လူသေပျောက်လည်းအများကြီးပါတယ်။ဒါကိုကြီးချင်းအားဖြင့် ဒီလိုမျိုးငလင်းအန္တရာယ်နဲ့ကြုံလာရင်ဂျပန်ပြည်သူတွေဘလောက်ထိပြင်းစင်ထားသလဲဆိုတာကျွန်တော်တို့ကောင်းကောင်းတွေ့ကြရမှာပါဂျပန်နိုင်ငံမှာငလင်းကြောင့်ပျက်စီးတာတွေရှိပါတယ်တည်ရသူတွေလည်းရှိတာပေါ့ဒါပေမဲ့ရေဘူးအားဖြင့်တော့ဂျပန်နိုင်ငံမှာပြည်သူတွေဆောက်လုပ်ထားတဲ့အဆောက်အုံတွေကငလင်းတန်းခံနိုင်ရည်အားအရန်ကောင်းပါတယ်
ငလျင်တက်တည်ခဲ့တဲ့သူတွေဟာသူတို့ရဲ့အိမ်တွေကနေထွက်ခွာပြီးတော့ဘေးလွတ်ရာဖြစ်တဲ့ခမ်းမာတွေစာသင်ကျောင်းတွေနဲ့ရက်ရွာစင်တာတွေစီကိုစုပြုံရောက်လာကြပါတယ်။ဒေသတွေကကြီးစံရထားတွေကိုရန်သားထားပေမဲ့လည်းဇန်နဝါရီလ၂ရက်နေ့မိုးလွယ်ပိုင်းမှာတော့ရထားအများစုပြန်လည်ပြေးဆွဲခဲ့ပါတယ်။အဝေးပြေးလမ်းတွေကိုတော့ပိတ်ထားခဲ့တာပါ။ဂျပန်နိုင်ငံဟာ Pacific Beagle Ring of Fire လို့တင်စားခေါ်ဝေါ်ကြတဲ့ငလျင်ရုံဝန်းမှာတည်ရှိတဲ့ကျောင်းနိုင်ငံဖြစ်တာမို့ငလျင်တွေမကြာခဏဆိုသလိုလှုပ်ခတ်လေရှိပါတယ်ရှင်ဂျပန်လေးမှာပ
ါမတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါလေ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာသောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုအမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြသတင်းထောက်မဆုလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့သတင်းထောက်မဆုနဲ့စားကြရအောင်ပါစစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေအခု၃နှစ်ပြည့်လာချိန်မှာစီရေပိပခရဲအစိုးဆုံးဖြစ်နေပြီးတော့အယက်သားထိခိုက်မှုအစိုးဆုံးဖြစ်နေပါတယ်ဒေသခံတွေဖို့စစ်ကောင်စီရဲ့လေကြောင်းရန်ကိုအထူးစိုးရိမ်နေကြရပါတယ်ရန်ကုန်ကသတင်းထောက်မှတ်စုကိုတော့ကိုသားညုံကတင်ပြထားပါတယ်
စစ်တပ်ကနေပြီးတော့အနာသိန်းကာလ၃နှစ်နီးပါးရှိလာချိန်မှာမြန်မာနိုင်ငံတွင်းလက်နက်ကိုင်ပြိပခါတွေရှိန်မြင့်လာသလိုဖြစ်ပွားရာနေရာတွေကလည်းပုံပြီးတော့ကျေပြန့်လာပါတယ်ပြိပခါဖြစ်ပွားမှုရှိန်မြင့်ကျေပြန့်လာတာနဲ့အမျှရတားထိခိုက်သေဆုံးမှုတွေလည်းတိုးလာပါတယ်စစ်ကောင်စီဘက်ကမြေပြင်စစ်ဆင်မှုထက်လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေကိုပိုလုပ်ပါတယ်စီရေပြိပခါပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတော့အခုနှစ်အစပိုင်းမှာပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရတားထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်နေ့သက်ကူချိန်မှာရက်ဆက်တိုက်ပွဲပြင်းထန်နေတဲ့ကိုခိုင်မျိုးနဲ့နတ်ဖက်ကရွာမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ရက်ရွာထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေသခံတူကဖြူရီကိုပြောပါတယ်
။နတ်ဖက်ကခေါင်းမရဘူးကျွန်တော်တို့အဲဒီ subsidy နတ်ဖက်ကနေမနေ့ကနေ့ကလာအောင်ပြောလိုက်လို့ရတယ်။အဲဒီနောက်ပိုင်းဆက်တယ်လို့များတယ်။ကိုကအဲ့မှာရှိတဲ့ကျွန်တော်တို့ဖြူရီအကောင်ကြီးတောင်းနေမရှိနေတော့တခါတူပြောလို့ရမျိုးလည်းမရ။ကိုလည်းအိမ်ကအိမ်ဖက်ကတော့အကြည့်ကြတော့မပြောနိုင်တော့ဒါနဲ့အိမ်နေတဲ့တော်ချေရှိကိုဖုန်းကြောင်းနဲ့ဖာတင်ကြောင်းနဲ့ဂျွေးတို့မိလောင်အဲ့ဒီလည်းတော်တော်ကြီးလောင်ပြည့်စည်ရတယ်ကြာဟောရည်ယူတီဘတ်ဒီလည်းတော်တော်ကြာတယ်ပြင်းရစီတိုင်နေကိုရက်ကလေးကအိမ်တိုင်ကြာတာ6ရောက်လုံးပြီးတော့ယူကြာတယ်ကုလေတော်မင်းမဖြစ်ရကြာတယ်ကိုပြင်းထွက်မရတော့သေးလို့မကြည့်ဘူးဖြစ်နေအဲ့ဒီလည်းနီးလို့မရသူကကြာတော့ကိုကျွန်တော်ပြောနေတယ်ပြီးတော့အပေါ်လည်းလည်းမကြည့်မတော့ဘူးသူကဒီရွာထဲမှာပြန်ရွာအကြည့်ရှင်နေတယ်ပြေကျော်နေတာအိမ်ထဲမှာဝင်ခူကြတော့အဲ့ဒီပြန်ရှိတဲ့သူကချင်းနေနေရတယ်သူကလင်းနေကျအဲ့လိုအဲ့လိုအိမ်ကိုသူကရှိနေတယ်
တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာမဟုတ်လို့တခြားဒေသမှာဆစ်ရှောင်နေရတဲ့နတ်ဖက်ကဒေသခံကသူသိရတော့အခြေအနေကိုပြောပြသွားတာဖြစ်ပါတယ်။စကိုင်းတိုင်းထဲမှာလည်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်ရှိနေပြီးတော့စစ်ကောင်စီဘက်ကရပ်သားကြီးရွာတွေလူနေရပ်ကွက်တွေကိုပါမရှောင်လေကြောင်းကနေပြီးတော့တိုက်ခိုက်နေပါတယ်။အခုရပ်ပိုင်းမှာပဲစစ်ကောင်စီရဲ့လေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုကြောင့်ရပ်သားနေအိမ်ပေါ်ကိုကျရောက်ပြီးတော့ခလိငယ်တူသေဆုံးရတယ်လို့ထိခိုက်မှုဒေသခံတူကပြောပါတယ်။
ကိုကြီးရှိရဆိုချင်းနေရည်နန်းပြီးတော့အမပြည့်ရည်အလုပ်ကြီးရောက်နေတာကျဲနေတယ်တရင်အမပြည့်ရောက်တယ်အဲဒီသူတို့ပြည့်နေတာကတော့ရှိသေးတယ်ညတစ်ခုတော့ကြာတော့ဒီစီဘူးအိမ်လေးကိုတဲကြတာခုနကတဲကြလို့တယောက်တည်းရတယ်အဲ့ဒီညကတိုက်ပွဲဖြစ်တဲ့နေရာတွေကတကယ်အရေးကြီးတယ်ပါပဲတကယ်တော့အင်းကြီးကိုဖြစ်နေရတယ်အဲကြောင့်လည်းလင်းရတယ်အဲ့ဒီကမျိုးလည်းဒါအကျင်းရပါ
KNL မြို့သားလူမျိုးရေးတပ် KNL ပြည်သူ့ကော်မတီ PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့ KB နဲ့ Concrete မှာလည်းစစ်ကောင်စီဘက်ကရဟရင်တွေနဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဒဇင်ဘာလအစောပိုင်းကလေးကရသားထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးဒဏ်ကြောင့်လည်းရသားထိခိုက်သေဆုံးမှုတွေအများပြားရှိနေပါတယ်။ပြည်ကလေးနှစ်ကုန်ကန်ဒီအချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းကဒီစစ်ကောင်စီနဲ့အီအီကြားဖြစ်တဲ့တိုက်ပွဲတွေကြောင့်အရသာထိခိုက်မှုတွေရှိခဲ့ပြီးတော့လက်နက်ကြီးတန်းကြောင်းမလို့ဘူးတီတောင်နဲ့မြောက်ဦးမြို့နယ်မှာ Ranger 6ဦးထက်မနည်းသေဆုံးခဲ့ရပါတယ်
။တက်တာဒီမီတာဒီမစင်ရမှာကြားတယ်။ကြားတဲ့ခါတော့အင်းရမလို့လက်နက်ကြီးချပြီးတော့မိလာမမိလာတဲ့အချိန်မှာအဲ့ဒီတောင်းရင်ကမင်းရစတ်စတ်ပြီးတော့တုံးရောက်ကလုံးဝမိကြတဲ့ပရမတ်တရားဖလောင်းနဲ့တန်းတကြရ။နောက်နောက်တင်ကမရောက်တန်းရရ။တန်းရရတဲ့လူတွေကပူပြီးတော့နောက်တရားစီတန်းတော့နော်တုံးရောက
်။ရှမ်းပြည်မြောက်ပိုင်းမူဆယ်တဝိုက်မှာလည်းတိုက်ပွဲမရှိပေမဲ့လက်နက်ငယ်နဲ့ပြန်လည်ပစ်ခတ်တာမျိုးပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာရက်ဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်တရားငားမိုင်ကုံသွေးစုံမှာရှိတဲ့မာယူကြီးအောင်မှာလည်းတနက်ကြီးကြောက်ရောက်ပေါက်ကွဲတာမလို့ဒေသခံ၃ဦးသေဆုံးရတယ်လို့ရှမ်းမြောက်လူမှုကူညီအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ
်။မာယူကတော့လက်နက်ကြီးကြောက်ပေါက်ကွဲတဲ့လက်နက်ကြီးလည်းတော့မသိဘူးလား။ခမင်းဆိုင်ကိုကြားတယ်လူပေါင်းပေတယ်၄ယောက်ကဟိုပေါ့ဆွင့်ရတယ်ဆိုတော့အင်ဂျင်ထွက်လို့ရှိရင်နေစီစီနောက်ပြီးဟိုဘယ်ဖွဲ့မှမကြည့်ရနဲ့လမ်းပေါ်တက်တဲ့လူပါနဲ့အကုန်ပြင့်နေတော့ခက်ခက်သားပြန်။
ပြပခဒီသားတွေမှာတိုက်ပွဲမရှိလဲစစ်ကောင်စီဘက်ကရပ်သားရှိတဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ရပ်သားထိခိုက်မှုတွေရှိခဲ့တယ်လို့ဒီသားကံတွေနဲ့လူမှုကူညီရေးဆောင်ရွက်နေသူတွေကပြောကြပါတယ်။အာနာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့တိုက်ပွဲတွေအတွက်မှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ထပ်ပြီးတင်းရှောင်နေရတဲ့ရပ်သားပြည်သူတွေကလည်းတစားတစ်တစားတိုးလာနေတယ်လို့ပြောပါတယ်။စစ်ကောင်စီတပ်တွေဟာပြပခဒေသတွင်းခုခံတော်လှန်ရေးအင်အားစုတွေနဲ့ရင်ဆိုင်တဲ့နေရာမှာမြေပြင်မှာထိန်းချုပ်မှုအားနည်းလာတာနဲ့အမျှလေကြောင်းတိုက်ခိုက်မှုတွေကိုပဲပို့ပြီးတော့အားပြုလာတာတွေ့ရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာကျွန်တော်သားညူပ
ါအခုတော့စီးပွားရေးအစီအစဉ်မှာမဲခေါင်လန်ချန်းပူပေါင်းဆောင်ရေးအစီအစဉ်ကနေဖွံ့ဖြိုးရေးအတွက်ဦးစားပေးလှုံ့ဆော်ဖို့စစ်ကောင်စီကြီးကဲကတိုက်တွန်းပါတယ်စစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံတွင်းဆင်းရဲမွဲတေမှုမြင့်တက်လာပြီးတော့ရာဇဝတ်မှုထုပြောလာချိန်မှာစစ်ကောင်စီကောင်ဆောင်ကနိုင်ငံစီးပွားရေးပိုကောင်းအောင်လုပ်မယ်လို့ကတိပြုပြောဆိုထားချိန်မှာမဲခေါင်လန်ချန်းပူပေါင်းဆောင်ရေးထိပ်တည်အစည်းအဝေးမှာခုလိုတိုက်တွန်းသွားတာပါဒီသတင်းမှစီးပွားရေးအစီအစဉ်မှာမတင်ငေးထိုက်တင်ပြထားပါတယ်
လန်ချန်မဲခေါင်ထိပ်သီးအစည်းအဝေးမှာ2023ခုနှစ်အတွက်မြန်မာနိုင်ငံကပူးတွဲဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တာဖြစ်ပြီးစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမြောက်နိုင်ကမြန်မာနိုင်ငံကိုဖွံ့ဖြိုးရေးအကူအညီပေးတဲ့တရုတ်ကိုကျေးဇူးတင်တယ်လို့ပြောခဲ့တာပါလန်ချန်မဲခေါင်ပူပေါင်းဆောင်ရွက်ရေးအစည်းအဝေး9နှစ်တာကာလအတွင်းမြန်မာနိုင်ငံအနေနဲ့ဒေါ်လာ30တန်းခွဲကျော်တန်ဖိုးရှိအထူးရန်ပုံငွေစီမံကိန်း100ခုရခဲ့တယ်လို့လည်းပြောဆိုခဲ့ကြောင်းနိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ
်မြန်မာနိုင်ငံအနေဖြင့်2019ခုနှစ်မှစပြီး2023ခုနှစ်အထိကာလအတွင်းအမေရိကန်ဒေါ်လာ 31.6 တန်းတန်ဖိုးရှိရဲ့အထူးရန်ပုံငွေစီမံကိန်း100ခုရရှိတာပြီးနိုင်ငံရဲ့လူမှုစည်းဝေးဖွံ့ဖြိုးတိုးတက်မှုလုပ်ငန်းများကိုအထောက်အကူပြုလျက်ရှိပါကြောင်း
တရုတ်နဲ့မဲခေါင်မြစ်ဝမ်းငါးနိုင်ငံတို့ရဲ့မဲခေါင်လန်ချန်းပူးပေါင်းဆောင်ရွက်ရေးLMC အစီအစဉ်ဟာဆိုရင်တရုတ်ရဲ့မဟာစီမံကိန်းကြီးဖြစ်တဲ့ရဲဝင်းနဲ့ပိုလန်မှာ BRI စီမံကိန်းရဲ့အဓိကတောက်တိုင်တစ်ခုဖြစ်လာဖို့ရည်ရွယ်ဆောင်ရွက်တာဖြစ်ပါတယ်။မဲကောင်လန်ကျန်းပူးပေါင်းဆောင်ရွက်မှုအထူးရန်ပုံငွေကို2019ခုနှစ်ကနေ2023ခုနှစ်အထိမြန်မာနိုင်ငံအတွက်အသေးစားနဲ့အလတ်စားစီမံကိန်းပေါင်း106ခုရှိခဲ့ပြီးဒီထဲကဒေါ်လာ 12.18 တန်တန်ဖိုးရှိစီမံကိန်း35ခုကိုတော့စိုက်ပျိုးရေးမွေးမြူရေးနဲ့စင်မြောင်းဝန်ကြီးဌာနကအကောင့်ထည့်ဖော်တာပါ2022ခုနှစ်မဲခေါင်လန်ချန်းပူးပေါင်းဆောင်ရွက်မှုအထူးရန်ပုံငွေကရတဲ့စီမံကိန်းတစ်ခုဖြစ်တဲ့တီးနှံအထွတ်နှုန်းဆန်းစစ်အကိဖြတ်စင်တာကို2023ခုနှစ်နိုဝင်ဘာလ9ရက်မှာဖွင့်လှစ်ပါတယ်မြန်မာနိုင်ငံတွင်တီးနှံစိုက်ပျိုးမှုစီးရင်ကိုလူရင်အသုံးခောက်ယူနေရတာကနေမောင်းတူမဲ့ဒရုန်းယာဉ်အသုံးပြုစီးရင်ကောက်တဲ့စနစ်ကိုပြောင်းလဲနိုင်ဖို့အတွက်တိနံထရနုံဆန်းစစ်အကဲဖြတ်စင်တာမှာစိုက်ပျိုးတိနံရဲ့ထရနုံကိုဆန်းစစ်အကဲဖြတ်တဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါဗျာ မဲခေါလန်ချံပူပေါဆောင်ရွက်ရေးအရာမြန်မာနိုင်ငံတွင်အကောင့်ထည့်ဖို့တဲ့စီမံကိန်းတွေဟာဆိုရင်အခြေခံလူမှုအစင်မှာအကောင့်ထည့်ဖို့တာဖြစ်ပါတယ်ကျေးလက်ကြောက်ချောလန်ခင်းတာလိုမျိုးကနေကော်ဖီထုတ်လုပ်မှုတင်နှံလိုမျိုးကြီးပါဝင်ပါတယ်စီးပွားရေးပညာရှင်ဦးစိန်ချေကတော့ဖွံ့ဖြိုးရေးလုပ်ငန်းဆိုင်ရာနိုင်ငံတကာအကူအညီတွေဟာကြိုးဆွေးရမယ့်ကိစ္စအဖြစ်ရှုမြင်ပါတယ်
နော်ကျွန်တော်နိုင်ငံတွေအများဆုံးစိုက်ပျိုးအခြေခံတော့စိုက်ပျိုးအခြေခံတဲ့နိုင်ငံတွေဖြစ်သလိုအခုနောက်ပြီး SME ပေါ့နော်အခြေခံလူတန်းစားတွေအနေနဲ့ SME ခန္ဓာတွေတိုးတက်ပုံမြင်အောင်လုပ်တဲ့အတွက်ဒီ project တွေကကောင်းတယ်ဒါပေမဲ့ခုနလည်းခုနှစ်နှစ်ရှိပြီပြောတယ်နော်ဆိုတော့ကျွန်တော်တို့ကဘလို့ account တွေဖော်ခဲ့တယ်လေအဲ့ဒီရရှိလာတဲ့ project တွေကိုနော် project ဆိုမှတချို့ကငွေပါတယ်တချို့က technical နော် assistant တွေပါတယ်နော်ဒါအားလုံးဟွန်မျိုးမှုတော့အောင်လုပ်ပေးတာကောင်းတာပေါ့အဲ့ဒီအတွက်ခုနဒီဖွဲ့ကြီးကနေပြီးတော့ကျွန်တော်တို့investment ငွေတွေထုတ်ပြစ်ပြီးတော့ကျွန်တော်တို့အကောင့်တွေပေါ်ကြတဲ့အပိုင်းမှာခုခုနှစ်နှစ်ရှိပြီခုနှစ်နှစ်မှာပြောင်းကြည့်မယ်ဆိုရင်အခုအာနာသိန်းနဲ့တုံးနေဆိုဘက်က၄နှစ်ပေါ့ဗျာ၄နှစ်အတွင်းနဲ့ဒီဘက်မှာဆိုလို့ရှိရင်ကျွန်တော်တို့မှာဒါကိုပြန်ကြည့်ရမှာ
မဲဆောင်လန်ချံပူပေါင်းဆောင်ရွက်မှုအထူးရန်ပုံငွေနဲ့မြန်မာနိုင်ငံမှာ2018ခုနှစ်မှာစီမံကိန်း၅ခု2018ခုနှစ်မှာစီမံကိန်း၉ခု2020ပြည့်နှစ်မှာစီမံကိန်း၆ခု2021ခုနှစ်မှာစီမံကိန်း၄ခု2022ခုနှစ်မှာစီမံကိန်း၇ခုနဲ့2023ခုနှစ်မှာတော့စီမံကိန်း၄ခုရရှိတာဖြစ်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တွေကုန်သွယ်ရေးလွယ်ကူချုပ်မွေစေဖို့တည်ထက်တည်ညံ့စိုက်ပျိုးနိုင်စွမ်းကိုမြင့်တင်ဖို့ခွာနာရှာနာယောဂါကင်းရှင်ရေးစုံထူထောင်တာအပါအဝင်မွေးမြူရေးလုပ်ငန်းဆိုင်ရာစီမံကိန်းတချို့ကို2023ခုနှစ်မဲကောင်လန်ချန်အထူးရံပုံငွေနဲ့ဆောင်ရွက်မယ်လို့လည်းပြောဆိုထားတာပါဒါပေမဲ့ဆီယနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံတွင်စီးရဲမွေးတည်မှုတိုးလာတဲ့အစီအတွေကိုထောက်ပြပြီးစစ်ကောင်စီလက်ထက်ဖွံ့ဖြိုးရေးလုပ်ငန်းတွေဟာမေးခွန်းထုတ်စရာဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ချေကထောက်ပြပါတယ
်နှဆောင်နဲ့27အာနာသိမ့်လိုက်တဲ့အခါမှာအဲ27အကုန်မှာနော် human development report ကိန်းဂဏန်းအရာဘာဖြစ်သွားလဲဆိုစီရင်မွေးတည်မှုကဘာဖြစ်လာလဲဆိုရင်ကျွန်တော်တို့က 45.9 နဲ့ဗျာနော် poverty ကနော် intensity of deprivation ကိုခေါ်ပါတယ်အဲ့ဒီစီရင်မွေးတည်မှုကမြန်မာနိုင်ငံက46ရာလောက်ကျွန်တော်ဖြစ်သွားဆိုတက်သွားပြန်တက်အဲ့ဒါပြန်ကြည့်လိုက်လို့ရှိရင်နော်ခုနတိုင်းပြည်မှာရှိနေတဲ့အကောင့်တွေပေါ်တဲ့ project တွေမှာအားလုံးပေါ့နော်တိုင်းပြည် community တက်မှုကိုကျွန်တော်တို့ကောင်တယ်ပေါ်တဲ့အခါမှာဆင်းရဲမွေးတွေ့မှုတွေမြင်မှလာမှာအောင်မြင်မှုပေါ့ဗျာ
မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုဆွေးညွှဲပွဲမှာတော့စိုက်ဘာရာဇဝတ်မှုတွေအွန်လိုင်းလောင်းကစားလုပ်ငန်းတွေအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုများနှိမ့်နှိမ့်ရေးကိုတရုတ်ဘက်ကအဓိကဆွေးနွေးသလိုပဲမြန်မာဘက်ကလည်းဒီကိစ္စကိုဆွေးနွေးပြောဆိုပါတယ်မဲကောင်လန်ချံပူပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲမှာပူရဲဥက္ကဋ္ဌတာဝန်ယူခဲ့တဲ့စစ်ကောင်စီအကြီးအကဲကစိုက်ဘာရာဇဝတ်မှုတွေအွန်လိုင်းလောင်းကစားတွေဟာမဲကောင်လန်ချန်ဒေတာတွင်လုံခြုံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေတဲ့အတွက်တရားဥပဒေစိုးမိုးရေးအဖွဲ့ဝင်နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့တိုက်တွန်းပါတယ်စစ်ကောင်စီရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းစွေကတော့မဲကောင်လန်ချန်ပူးပေါင်းဆောင်ရွက်မှုကနေပြီးခဲ့တဲ့9နှစ်တာအတွင်းနေပေတီတီမှာတိသာတဲ့တိုးတက်မှုတွေရရှိခဲ့ပြီလို့မဲကောင်လန်ချန်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာပြောဆိုခဲ့တာပါ
We MSC countries have
မဲကောင်လန်ချန်ပူပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံတွေရဲ့ချုပ်ချာအာဏာကိုလေးစားမှုနဲ့အတူတမယိုးချာမဟုတ်တဲ့လုံခြုံရေးဆိုင်ရာနေပင်မှာလည်းပူပေါင်းဆောင်ရွက်ကြဖို့ဆုံးဖြတ်ပါတယ်လို့ဝန်ကြီးဦးတန်းစွေကပြောဆိုသွားတာဖြစ်ပါတယ်ရှင်
POA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲရင်ဖွင့်လွှာရေးရေးသားပေးပို့လို့ရတယ်။ဆိုရင်ဖြင့် POA မြန်မာပိုင်းကိုအီးမေးလ်လိပ်စာ bami@spoanews.com ကနေဆက်သွယ်နိုင်တယ်လို့ POA ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်။ခုတော့လူမှုရှုဖြင့်အစီအစဉ်မှာထိုင်ဝမ်မှာဇန်နဝါရီလ23ရက်ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ပြိုင်ကြမယ့်သမရလောင်းတွေတရုတ်ပြည်မှာကြီးနဲ့ဆက်ဆံရင်အပါအဝင်ဘလို့ကိစ္စတွေကိုအသာပေးမဲဆွေးနွေးကြတယ်လဲဆိုတာထိုင်ဝမ်ကမြန်မာလူငယ်တွေနဲ့မဆူမျက်မွန်မေးမြန်းပြီးတော့လူမှုရှုခွင့်အစီအစဉ်မှာတင်ပြထားပါတယ
်ထိုင်ဝမ်ကျွန်းမှာဇန်နဝါရီလ23ရက်နေ့ကျင်းပမယ့်သမရရွေးကောက်ပွဲဟာထိုင်ဝမ်နဲ့အမေရိကန်ထိုင်ဝမ်နဲ့တရုတ်ဆက်ဆံရေးကိုအပြောင်းအလဲဖြစ်သွားနိုင်တဲ့ရွေးကောက်ပွဲလို့မြင်နေကြပါတယ် ရွှေကပွဲဝင်ပြိုင်ကြမဲ့သမ္မတလောင်းနေတဲ့ကဒီလက်ရှိအာဏာရ DPP ပါတီရဲ့ဒုသမ္မတဝီလျံနိုင်ချင်းတဲ့ကသူသာသမ္မတဖြစ်လာခဲ့လို့ရှိရင်ဒီအမေရိကန်နဲ့နိနိကကဆက်ပြီးတော့ဆက်ဆံသွားမယ်လို့ပြောထားပါတယ်အဓိကအတိုက်ခံကွန်မန်ဒန် KMD ပါတီသမ္မတလောင်းဟိုယိုဂျီနဲ့ဒီပြည်သူ့ပါတီ DPP ကသမ္မတလောင်းခေါ်ဝင်ကျဲတို့ကတော့တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတာကထိုင်ဝမ်အတွက်ဒီလုံခြုံရေးစီးပွားရေးမှာအကျိုးရှိတယ်လို့ပြောနေကြပါတယ်အဲ့တော့ဒီထားဝါပြည်တွင်းရေးရာကိစ္စတွေပါရောဘယ်လိုရွေးကောက်ပွဲကတိတွေပေးနေကြသလဲဆိုတာသိရအောင်လို့ Radio Taiwan International သတင်းဌာနမြန်မာဝိုင်းအစီအစဉ်ကကိုသောမတ်ချန်ကိုမေးကြည့်ထားပါတယ်
လရှိအာနာယပါတီကကြတော့သူကကြတော့ဒီတရုတ်နဲ့ပြည်နယ်ဒီလိုမျိုးညှိနှိုင်းရေးတွေပါတယ်မလုပ်ဘဲနဲ့ဒီထိုင်ဝမ်ကဒီတနိုင်ငံအဖြစ်ရည်တည်ဖို့အတွက်ပဲသူတို့ကစူးစမ်းရမယ်ပေါ့နော်အဲ့ဒီနီးနဲ့ပဲသွားပြီးတော့သူတို့ကမဲဆွဲတာပေါ့အတိကတော့လူငယ်တွေပို့ကြက်ကြတာပေါ့ဘာဖြစ်လို့လူငယ်တွေရတယ်ဒီတနေတနည်းအားဖြင့်ပြောမယ်ဆိုရင်တော့ဒီတရုတ်ပြည်မှာကြီးနေသူကဘာမှပတ်သက်မှုမရှိချင်တော့ဘူးပေါ့1949နောက်ပိုင်းတည်းကကွဲထွက်လာပြီးတဲ့နောက်ပိုင်းကဘာမှပတ်သက်မှုမရှိတော့တဲ့ဆိုတော့ကြောင့်သူတို့ကဒီလူငယ်တွေသဘောတဘာဝကလည်းပို့ပြီးလွတ်လပ်မှုကိုပို့ပြီးလိုလာကြတယ်ဒါကြောင့်လက်ရှိအာဏာရပါတီကိုပဲသူတို့ကအဓိကပေးချင်တယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းကွန်မီနန်ပါတီကကြတော့သူတို့ကကြတော့ညီနိုင်ရေးလုပ်ပြီးလုပ်မယ်ပြီးွားရင်ဒီပြည်သူတွေဘောနော်ဒီလိုမျိုးပို့ပြီးတော့လာစားတွေပို့ခောင်းအောင်စူးစမ်းမယ်စတဲ့ဖြင့်ဒီလိုနည်းနဲ့မဲဆွဲကြတာပေါ့ခေါ်ဝင်းစဘောနော်နောက်ဆုံးတရသူကကြတော့ဘလို့မဲဆွဲတယ်ဆိုတော့သူအာနာရပြီဆိုတာနဲ့အခုလက်ရှိဘောနော်ထိုင်ဝမ်မှာဒီအိမ်စေးတွေဘာတွေကခေါင်ခိုက်နေတယ်ပေါ့လူငယ်တွေအားလုံးနှိပါကိုသူကအိမ်ဝင်နိုင်အောင်သူစူးစမ်းပေးမယ်ဒါလက်ရှိလူငယ်တွေအားလုံးရဲ့လိုအပ်နေတဲ့အရာကိုသူဖြည့်ဆည်းပေးမယ်ပေါ့ဒီလိုနည်းနဲ့သူကမဲဆွဲတယ်သူကကြတော့ဂျားနေပုံစံဘောနော်ဂျားနေဆိုတာဟိုဟာဟိုထိုင်ဝမ်ကိုလည်းဒီနိုင်ငံတနိုင်ငံအဖြစ်အဲ့ဒီမျိုးလည်းသူကမပြောသလိုဟိုတီယိုပီနေတဲ့ညီနိုင်မယ်ဆိုတာလည်းမပြောဘူးသူကဂျားနေပေါ့နှစ်ဖက်လုံးနဲ့သူကမျှအောင်နေွားမယ်ဆိုတဲ့ပုံစံနဲ့တွားတာပေါ့
ဟုတ်ကဲ့ဆိုတော့ဒီထိုင်ဝမ်ရဲ့ဒီအဓိကရှင်ကပြောရမယ်ဆိုရင်တော့တရုတ်ပြည်မှာကြီးရဲ့ရှင်ဖြစ်တယ်ပေါ့လीဆိုတော့အခုရွေးကောက်ပွဲဝင်ကြမဲ့ဒီသမရာလောက်၃ယောက်စလုံးကသူတို့ဟိုစာပေါ်ဘယ်လိုခေါ်လဲသူတို့လက်ကင်ထားတဲ့သူတို့ဆွဲကင်ထားတဲ့ဒီတရုတ်ပြည်မှာကြီးပေါ်ထားတဲ့မူကမှန်တယ်ဆိုပြီးတော့အခိုင်အမာပြောနေကြတဲ့အခါကျတော့ဒီပေါ်မှာပေါ့နော်ဒီထိုင်ဝမ်လူကြီးလူငယ်အားလုံးရဲ့သဘောထားအမြင်တွေကကျတော့ဘယ်လိုမျိုးရှိနေလဲရှက
်အကယ်၍ဒါကွန်မန်ဒါပါတီအာဏာရမယ်ဆိုရင်တချို့တချို့ယုံကြယုံကြည်ကြတာကျတော့စစ်မဖြစ်ဘူးပေါ့စစ်မဖြစ်တော့ဘူးပေါ့အမဘာလို့ဆိုအပြုသဘောဆောင်နေနေတော့မယ်ဆိုရင်တော့ဒီစစ်ရေးမှာတင်းမာမှုတွေမရှိဘူးဆိုရင်စစ်မဖြစ်တော့ဘူးပေါ့ဒါကြောင့်လည်းစစ်ဖြစ်မှာမလိုလားတဲ့လူတွေကလည်းကျတော့ကွန်မန်ဒါဘက်ကိုနည်းနည်းပို့ပြီးတော့အားတလာတယ်ဟောမဲပေးချင်ကြတယ်ပေါ့ဒါဒီတချို့ကျတော့လည်းပူတာကြတော့ဒီအခုလက်ရှိအာဏာရပါတာဒီဟာထပ်ရမယ်ဆိုရင်ဒီဟိုဘက်ဒေတာနဲ့ဒီဘက်ဒေတာပို့ပြီးတင်းမာမှုတွေပုံများတာဖြစ်ကြအောင်ယုဒီရဲ့ပေါ်တော့ယူကရိန်းလိုမျိုးများဖြစ်မလားပေါ့ယူကရိန်းရုရှားလိုမျိုးဖြစ်မလားတင်းမာမှုတွေပုံများလာတဲ့အခါကျရင်ဟိုဘက်ကလည်းဒီစစ်ရေးအင်အားပို့ပြီးတုံးလာမလားပေါ့ဒါအဲ့ဒီတခုလည်းပို့ပြီးစိတ်ပူကြတယ်တချို့ကကြတော့လေဟိုပရိမတ်စစ်ဖြစ်မှာမလိုလားတဲ့လူကြတော့လည်းကြောက်ပြီးတော့ဒီမဲဒီဒီမိုကရေစီကိုလိုလားတော့ညာလည်းပဲဒီစစ်မဖြစ်ဖွားတဲ့ချင်းတော့ပို့ပြီးအပြုတ်သဘောငင်းချင်းပုံစံနဲ့ပဲလမ်းဖို့ဆောင်ပေးမယ်ဒီကူမီနံပါတ်ကိုမဲထည့်ချင်တဲ့လူပါလေရှိတယ်ခင်ဗျအဲ့ဒီဥစ္စာကိုလည်းအဓိကအဲ့ဒီအကွက်ကိုလည်းအားကင်ပြီးတော့ပေါ်တော့ကူမီနံကလည်းပြောတယ်စစ်မဖြစ်စရာဘူးစတဲ့ဖြင့်ဒီလိုမျိုးလည်းမလုံးနေပေးပြီးတော့လည်းမဲဆွဲလာတာရှိတယ်ခင်ဗျဟုတ်ကဲ့
ဒီထိုင်ဝမ်ကျောင်းကိစ္စကိုပြောမယ်ဆိုရင်ဒီတရုတ်ဗီမာကြီးရဲ့ကိစ္စကအရေးကြီးတယ်လို့ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးကလည်းအရေးပါတဲ
့
အခါမှာရှိပါတယ်ဘာလို့ဆိုတော့ထိုင်ဝမ်ကျောင်းလုံးကျောင်းရေးအတွက်ကထိုင်ဝမ်ကအမေရိကန်ကိုမိခိုနေရတဲ့သဘောမှာရှိတဲ့အခါကျတော့အဲ့ဒီပေါ်မှာရောထိုင်ဝမ်ပြည်သူအများစုပေါ်တော့အခုမဲပေးမဲ့မဲဆန္ဒရှင်အများစုကဒီကိစ္စကိုရောထပ်တွဲကြတယ်လို့မြင်ပါရှင့်
အော်ဒီကိစ္စကိုထည့်သွင်းကြတယ်ခင်ဗျာဘာဖြစ်လို့ဆိုတော့ဒီလူငယ်တွေကကြတော့ပုံမှန်ဖြစ်ပြောမယ်ဆိုရင်တော့ American ပို့ပြီးတော့သူကရိမ့်နေပုံတော့အဲ့ဒါအမှန်တိုင်းပြောရမယ်ဆိုရင်တော့ဘာဖြစ်ဆိုလက်ရှိမှာလည်းတကယ်တမ်းကတခုခုဖြစ်ခဲ့မယ်ဆိုရင်ကြောက်ထောက်နောက်ကန်ဆိုတော့ American ပဲရှိတဲ့ကြောင့် American ကိုလည်းဆက်ဆံရေးမပြတ်ဝါချင်တဲ့ကြောင့်သူတို့ကလည်းဒီလိုမျိုးလက်ရှိအခြေအနေကိုပဲသူတို့ကထိန်းဝါချင်နေပေါ့ဒါပေမဲ့လည်းလူကြီးအပိုင်းအကြတော့ငိုကလေးဟိုကသူတို့ရဲ့ခံယူချက်ကအားလုံးကတရုတ်ຫນွေဘွားတွေတရုတ်လူမျိုးတွေဖြစ်တဲ့အကြောင်းကိုလူမျိုးအချင်းချင်းတဲ့မြင့်မာတာနေဟိုဘယ်လိုပြောမလဲအာစီလုံးမာတာနေကြားမဆွဲဘူးပေါ့နော်တနည်းအားဖြင့်ဆိုရင်တော့ဒီအနောက်နိုင်ငံတွေရဲ့ဒီဘယ်လိုပြောမလဲအမေရိကန်လူမျိုးနိုင်ငံတွေရဲ့ဒီလိုမျိုးပျောကားတွေပေါ့နော်မပါလာဘူးဆိုပြီးတော့တချို့လူကြီးပိုင်းနေကြအဲ့မျိုးယုံကြည်ကြတယ်ခင်ဗျာအဲဒါကြောင့်အဓိကပြောမယ်ဆိုရင်တော့လူကြီးလူငယ်တော်တော်လေးကွာဝါးတယ
်ဆိုတော့အခုအဓိကအပြိုက်တဲ့လက်ရှိအာဏာရ DPP နဲ့ဒီအဓိကတိုက်ခိုက်ကွန်မန်ဒါပေါ့နော်အဲ့ဒီပါတီကြီးနှစ်ခုအဓိကအပြိုက်နေတယ်သူကိုသောမတ်ဆွဲရဲခါကျတော့အဲ့ဒီနှစ်ခုမှာရောလက်ရှိသူတို့ဒီဘယ်လိုမျိုးပေါ့နော်အကြောင်းညာတွေကိုဟိုပို့ပြီးတော့ရွေးကောက်ပွဲရလဲတော်တော်လေးနှီးလာပြီဆိုတော့ဟိုပို့ပြီးတော့သူတို့ဟိုမဲရအောင်လို့ဟိုရွေးကောက်ပွဲအာမခံချက်တွေပေါ့လေဘယ်လိုမျိုးပေးပြီးတော့ပို့ပြီးပြောလာတာရောတွေ့ရလဲရှင့်
တော်ဖက်နဲ့ပိုပြီးပုတ်ခတ်ကြတာများတာပေါ့နော်အမဟိုဘက်ကကြတော့လေကုမင်းနဲ့ဘာဒီကကြတော့သူကဘယ်လိုပြောလဲဆိုတော့ဒီအာလူငယ်တွေကိုလာစားကောင်းတဲ့အပြင်ဒါဒီလိုမျိုးပေါ့ညှိနှိုင်းရေးတွေလုပ်တဲ့အတွက်ကြောင့်ဒီအခွင့်အလမ်းတွေပုံများလာမယ်ဖိုဘက်ကန်ဒီဘက်ကန်ပေါ့အပြန်အလှန်တွေပိုပြီးဆက်တက်တဲ့အကြောင်းဒီခီးသွွားလုပ်ငန်းတွေပိုပြီးအားကောင်းလာတယ်ဆိုရင်တော့ထိုင်ဝမ်နိုင်ငံကိုလူတွေပိုတည်လာမယ်ပေါ့ဆက်တက်ဖြစ်ပေါ့ဒါကကြတော့မဲဆွေနေနေပေါ့ဒါမှတစ်ဖက်မှာလည်းသူကဘာပြဿနာတစ်ခုရှိတယ်ဆိုတော့သူတို့အာနာရပြီဆိုတော့ねဒီနှစ်နိုင်ငံဒီအပြုသဘောဆောင်တဲ့အနေနဲ့ဒီတရုတ်နိုင်ငံတရုတ်ပြည်ကအကြောင်းသားတွေထိုင်ဝမ်ကိုလာတဲ့အခါကျရင်ねပုံမှန်ဆိုရင်သူတို့ကအလုပ်လုပ်ဖို့ကအဆင်မပြေဘူးကြောင်းတက်ပြီးပြီဆိုတော့သူတို့ပြန်ရတယ်ဒါပေမဲ့တရုတ်ပြည်ကျောင်းသားတွေတခြားနိုင်ငံခြားကျောင်းသားတွေလိုပဲနီးတူပဲဒီမှာကျောင်းပြီးပြီဆိုတော့ねသူတို့ကအလုပ်လုပ်ခွင့်တွေရှိမယ်နောက်ပိုင်းကျရင်ねဒီလိုမျိုးနေထိုင်ခွင့်တွေပါတယ်သူတို့စူးစမ်းပြီးမယ်ဆက်ဆက်ပြီးမယ်ပြောလာတာဖြစ်တဲ့ကြောင်းဒီလူငယ်တွေအပိုင်းမှာတော်တော်လေးကိုသူတို့ကအားနေဝါတယ်ဗျလူငယ်တွေရကြတဲ့ဘောတပါသူတို့ဒီလိုမျိုးလှုပ်လိုက်ပြီဆိုတာနဲ့ခေါဘကကျောင်းသားတွေပို့ပြီးများများဝင်လာတယ်ဒီဘက်ကလူငယ်တွေတော့အခွင့်အမ်းနေလာတယ်ဖြစ်တဲ့ကြောင်းဒီလိုမျိုးပေါ့စကားကလက်လွန်ပြီးွားတယ်ဖြစ်တဲ့ကြောင်းဒီအခုလောလောဆယ်တော့သူတို့လူငယ်တွေကမစိုက်တော့ဆိုတာအဲ့ဒီအကြောင်းနဲ့ပါတာပေါ့အမအ
ဲ့ဒါကွန်မန်တာပါတီကိုပြောတာ
ပေါ့ကွန်မန်တာပါတီပေါ့အဲ့ဒီဥစ္စာကိုပဲသူကထောက်ပြပြီးတော့ဒီမင်းချင်းနံပေါ့ဒီအခုလက်ရှိအာနာယပါတီရတယ်ဒီလိုမျိုးအာသူတို့ရဲ့အားနဲ့ချက်ကိုရှာပြီးတော့သူတို့ကလည်းလူငယ်တွေအကြိုက်ပေါ့နော်ဒီလိုမျိုးမဖြစ်စရာဘူးလက်ရှိအတိုင်းနဲ့အတိုင်းပဲသွားမယ်ဒါပေမဲ့လက်ရှိဒီအာနာယနေတဲ့ပါတီတခုကကြတော့ဒီလူငယ်တွေအပြင်ဝင်နိုင်ငံသားတက်တွေပို့ပြီးစိတ်ဝင်စားကြတယ်အမနိုင်ငံသားတက်ခုဆိုတာကျတော့နိုင်ငံတကာလာပြီးတော့မှအမနိုင်ငံသားရောက်ရတဲ့လူတွေပေါ့ကျွန်တော်တို့လိုမျိုးအပါအဝင်သူတို့ကအရန်ကိုမျက်နှာသာပေးတာပေါ့နော်ကွန်မန်တာပါတီနဲ့နိုင်ရှင်မယ်ဆိုရင်ကွန်မန်တာပါတီကကျတော့အားနဲ့အတော့ကျတော့တရုတ်ຫນွယ်ဖွားပေါ့တရုတ်ຫນွယ်ဖွားတွေဒီထိုင်ဝမ်လာတဲ့လူတွေရပါကြိုက်တာဟောတကယ်တော့နိုင်ငံသားတက်ပေါ့တခြားနိုင်ငံတွေရောက်လာတဲ့ဥပမာဗီယက်နမ်တို့ထိုင်းတို့တစတာဖြစ်မြန်မာနိုင်ငံတချို့နောက်ပိုင်းအင်းလက်ထပ်ပြီးလာတဲ့လူတွေကျတော့သူတို့မကြိုက်ဘူးဆိုတော့ကကျတော့သူတို့ကတရုတ်ຫນွယ်ဖွားမဟုတ်တဲ့အတွက်ကြောင့်သူတို့မှအခွင့်အမ်းမရှိဘူးအခုလက်ရှိအာဏာရပါတီကကျတော့ဒီအခွင့်အမ်းတွေကပို့ပြီးများလာတယ်ဆိုတော့2016မှာထည့်ရစပြီးတော့အရှင်းအောင်အာရှနိုင်ငံတို့သူပို့ပြီးတော့ဂရုစိုက်လာတဲ့ကြောင့်လည်းဒီအရှင်းအောင်အာရှနိုင်ငံကလာတဲ့နိုင်ငံသားတက်တွေကသူ့ကိုပို့ပြီးတော့ချစ်လာကြတယ်ပေါ့ပို့ပြီးချစ်လာကြတယ်ပေါ့အမအားလားလေသူတို့မဲဆွေတဲ့ပိုင်းကဒီနိုင်ငံသားတက်ပေါ့အားလုံးထိုင်ဝမ်ဆိုနိုင်ထိုင်ဝမ်လူမျိုးဆိုတာကဒီအားလုံးပါရမယ်ပေါ့သူတို့ပြောတယ်လို့ပဲအရင်ကတရုတ်ຫນွယ်ဖွားတွေပဲပါလို့မရဘူးအဲ့လိုပုံစံနဲ့သူတို့မဲဆွေလာတယ်ခင်ဗျာအမ
Radio Taiwan International သတင်းဌာနမြန်မာပိုင်းအစီအစဉ်ကကိုသောမတ်ချန်ဖြစ်ပါရဲ့ရှင်American ပြည်တော်စုအနေနဲ့ဒီတရုတ်ပြည်တော်မူကိုဆွဲခိုင်းထားပေမဲ့အာရှဒေသတည်ငြိမ်ငြိမ်းချမ်းရေးနဲ့တရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့အတွက်ထိုင်ဝမ်နဲ့အလွတ်သဘောဆက်ဆံရေးဟာအရေးကြီးတယ်လို့ဒီထိုင်ဝမ်ဘက်ကရည်တည်ဖို့လိုအပ်တယ်လို့လက်ခံထားတာဖြစ်ပါတယ်။ဒါကြောင့်ထိုင်ဝမ်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာပေါ်မူတည်ပြီးတော့ American နဲ့ထိုင်ဝမ်ဆက်ဆံရေးဟာအပြောင်းအလဲတွေဖြစ်သွားနိုင်ပါတယ်ရှင်။ကျွန်မ
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံရက်ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ။
VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုလီတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။တယ်လီဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတရကြည့်ရှုနိုင်ပါတယ်ရှင်။ခရော့တက်တန်ရောင်သတင်းလွှာအစီအစဉ်မှာနာမည်ကျော် Korea K-pop အဖွဲ့ BTS အဖွဲ့ကိုစက်အိမ်တီရေးဆွဲထားတဲ့ရုပ်ပြဆာကိုထုတ်လိုက်ပါတယ်။ပရတိန်နိုင်ငံမှာတော့1990ပြည်လုံးနှစ်ပိုင်းတွေမှာအောင်မြင်ကြော်ကြားခဲ့ကြတဲ့ Spice Girls အမျိုးသမီး Pop ဂီတအဖွဲ့ရဲ့ပုံတွင်နဲ့ဒစိတ်ကောင်းသမိုင်းဝင်သွားပါတယ်။တက်တန်ရောင်သတင်းလောအစီအစဉ်ပါမအေးတနာကျော်တင်ဆက်ထားပါတယ်ရှင်။
နာမည်ကျော် Korea K-pop အဖွဲ့ BTS ဝင်ကိုဇာတ်ရည်ပြောရေးဆွဲထားတဲ့ရုပ်ပြစာအုပ်ထုတ်လိုက်ပါတယ်။စာမျက်နှာ22မြင့်နောက်ပါရုပ်ပြစာအုပ်မှာ BTS စံဖတ်ရမှာပါ။ Tidal Wave Comics ရုပ်ပြစာအုပ်ကုမ္ပဏီကထုတ်ဝေတာဖြစ်ပြီးတော့ BTS အဖွဲ့ဝင်5ဦးလုံးဘယ်လိုပဲပုံနာမည်ကြီးလာကြလဲဆိုတာကိုရေးဆွဲထားပါတယ်။ Tidal Wave Comics ရုပ်ပြစာအုပ်ကုမ္ပဏီကဖိန်ဂုံတင်းဆိုတဲ့ရုပ်ပြစာအုပ်တွေကိုထုတ်ဝေနေတာဖြစ်ပြီးတော့ကမ္ဘာမှာကြော်ကြားတဲ့ဆိုတော့အနုပညာရှင်တွေနဲ့ပတ်သက်ပြီးတော့ရုပ်ပြစာအုပ်တွေထုတ်တာပါ။ BTS အဖွဲ့ဟာ K-pop စင်မြင့်ပေါ်စရောက်လာတဲ့2013ခုနှစ်ကစပြီးတော့ကိုရီးယားနိုင်ငံကကမ္ဘာမှာပါပြန့်နှံ့ပြီးတော့အောင်မြင်တာပါ။ Big Hit ဆိုတဲ့ကုမ္ပဏီတေးသေးလေးနဲ့ထွက်ပေါ်လာတဲ့ BTS ဟာလူငယ်ရွှေရင်မြင့်တက်ပေးတဲ့လူငယ်တွေကိုစိတ်ခွာပေးတဲ့လူမှုကွန်ရက်နှုံဆောင်မှုတွေကြောင့်မှကုလသမဂ္ဂဆင်မြင့်မှာပါနေရာရခဲ့ပါတယ်။ကမ္ဘာကျော် K-pop star ဖြစ်ကနေပြီးတော့စစ်မှုထမ်းရတော့စ စစ်သားဘဝကိုဘယ်လိုမျိုးအကျွမ်းဝင်အောင်လုပ်နေထိုင်ခဲ့လဲဆိုတာကိုလည်းထည့်သွင်းပြီးဖော်ပြထားပါတယ်။တောင်ကိုရီးယားမှာကဆွဲဆောင်ရေးပြည့်တဲ့အသက်16နှစ်ကနေ28နှစ်ကြားမျိုးသားတိုင်းအချိန်16လကနေပြီး27လကြားစစ်မှုထမ်းစားရပါတယ်။အနုမျိုးလက်နက်နဲ့တိုက်ခိုက်မယ်လို့အမြဲကြွေးကြော်နေတဲ့မြောက်ကိုရီးယားရန်ကနေကာကွယ်ဖို့အသင့်ပြင်ကြားရတာဖြစ်ပါတယ်။ဒီလိုမျိုးမဖြစ်မနေစစ်မှုထမ်းဥပဒေမှာချွင်းချက်တွေတော့ရှိပြီးတော့အိုလံပစ်အားကစားပွဲအားရှအားကစားပွဲဆုရအားကစားသမားတွေထိတ်တန့်စုရရထားတဲ့ဂန်ဝေဂီတပညာရှင်တွေနဲ့ကားကြီးတဲ့တို့စစ်မှုထမ်းတာဝန်ကနေပြီးတော့ကင်းလွတ်ခွင့်ရပါတယ် BTS အဖွဲ့တွေတော့တချို့ဥရိပြုမတ်တွေကသူတို့ကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတာတွေရှိခဲ့ပေမဲ့မအောင်မြင်ပါဘူးအခု BTS ဆုပြကာတွန်းစာအုပ်ကတော့တကယ်ပုံနဲ့စာအုပ်အဖုံးပြော့အဖုံးမှာနှမျိုးလုံးထည့်ရော online digital စာအုပ်ဖြစ်နေပါထုတ်ဝေတာဖြစ်ပြီးတော့ဇန်နဝါရီလ10ရက်နေ့မှာစတင်ရောင်းချပေးမှာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာကမ္ဘာကျော်အောင်မြင်ကျော်ကြားတဲ့ဂီတအဖွဲ့တွေကိုဒစိကောင်းထုတ်ကွန်ပြူလေးရှိရမှာဒီနေ့တော့1990ပြည့်နှစ်နှစ်ပိုင်းမှာအောင်မြင်ကျော်ကြားခဲ့တဲ့ Spice Girls အမျိုးသမီး Pop ဂီတအဖွဲ့ရဲ့ပုံတွေနဲ့ဒစိကောင်းထုတ်လိုက်ပါတယ်ဒါဟာသမိုင်းဝင်ဖြစ်ရဖြစ်နေလဲမှတ်တမ်းဝင်သွားပါတယ်အမျိုးသမီး Pop ဂီတအဖွဲ့ကိုဒစိကောင်းထုတ်တာဒါသမိုင်းမှာပထမအဆုံးချိန်မှာကမ္ဘာတလောဖျော်ဖြေပွဲတွေကအဖွဲ့တွေရဲ့ပုံတွေအပြင်အဖွဲ့ဝင်တဦးချင်းစီရဲ့ဓာတ်ပုံတွေပါပါဝင်ပါတယ်။ Spice Girls အဖွဲ့ဟာ1994ခုနှစ်မှာထွက်လာတဲ့အဖွဲ့ဖြစ်ပြီးတော့ဒီနေ့ကသူတို့ရဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့ဖြစ်ပါတယ်။ Brian May စာရိုက်ကထုတ်ပြန်တဲ့ကြေညာချက်မှာတော့အထူးသဖြင့်က15ခုဟာ Brian May အနေနဲ့ဒီစိတ်ကောင်းတရွဲလုံးကိုအမျိုးသမီး Pop Guitar အဖွဲ့ကပဲတည်တံ့ထုတ်ဝေတာပထမအဆုံးချိန်ဖြစ်ပါတယ်လို့ပြောထားပါတယ်။ဂီတအဖွဲ့အနေနဲ့ဆိုရင်တော့6ဖွဲ့မြောက်ဒစိကောင်းထုတ်ဂွန်ပြုခံရတာလည်းဖြစ်ပါတယ်။ဒစိကောင်းအတွက်ဓာတ်ပုံတွေရွေးတာကတော့ Ryan May က Spice Girls အဖွဲ့ဝင်တွေနဲ့အတူတူရွေးခဲ့တာပါ။သူတို့ရဲ့ထူးခြားတဲ့ဝတ်စုံတွေကတေချာထည့်ပြီးတော့စဉ်းစားရွေးချယ်တာဖြစ်ပါတယ်။ဥပမာဆိုရင် Gary Halliwell ရဲ့ Union Jack အလံဝတ်စုံဖြစ်ပါတယ်။ Spice Girls ကလည်းဒီအခွင့်အရေးအတွက်အထူးစိတ်လှုပ်ရှားပျော်ရွှင်နေကြတာပါ။လွန်ခဲ့တဲ့နှစ်30Spice Girls of Press ရာဖြစ်လာတော့ကဒီနေ့ဒီလိုမျိုးဒစိကောင်းထုတ်ခံရမယ်မိခလေးဖွဲ့ဖြစ်လိမ့်မယ်လို့လုံးဝထင်မထားမိဘူးလို့ဆိုပါတယ် Spice Girls of Press ဟာဝယ်ဝင်ငါးဦးပါဝင်ပြီးတော့ Gary Halliwell, Melanie Brown, Victoria Beckham, Melanie Spin နဲ့ Emma Patton တို့ဖြစ်ပါတယ်1998ခုနှစ်မှာတော့ဖွဲ့ဝင်တွေကိုစီလန်းခွဲခဲ့ပြီးတော့2000ခုနှစ်မှာဖွဲ့ကိုတည်ဝင်ရပ်လိုက်တာပါ2012ခုနှစ်မှာတခါသူတို့ London Olympic ပွဲတော်ပွဲအတွက်ပြန်ဆောင်စည်းဖြော်ပြခဲ့ကြပါတယ်2019မှာလည်းအဖွဲ့ဝင်၄ဦးနဲ့ပြန်ဖြော်ပြခဲ့သေးပြီးတော့ Fashion Design ဖန်ကြီးလူဖြစ်နေတဲ့ Victoria Beckham ကတော့အဲ့ဒီဖြော်ပြမှုမှာအပါခဲ့တော့ပါအောင်ရှင
် FIO မြန်မာပိုင်းစီစဉ်ကနေ American နိုင်ငံရဲ့သတင်းသုံးသပ်ချက် Democracy ရဲ့ယာကျမ်းမာရေးစီးပွားရေးနဲ့ဥဒုရာသီစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်တင်ဆက်နေပါတယ်ဒါအပြင်နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါသုံးသပ်ချက်နဲ့ဗဟုသုတရပွဲကဏ္ဍစုံတွေကိုတနေ့၅ချိန်ထုတ်လွှင့်ပေးနေပြီးတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်ဂါဇာကဣသရေလ်စစ်ရင်အာရီရှော့ချထွက်ခွာသွားနိုင်ဖို့ဆောင်ရွက်နေပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြောလိုက်ပါတယ်တောင်ကယ်ရိုလိုင်းနားပြည်နယ်ချားစတန်မြို့မဲဆွယ်စီယုံရဲဆင်းတဲ့အချိန်မှာသမ္မတဘိုင်ဒန်ကအခုလိုပြောဆိုခဲ့တာပါနယူးယောက်မြို့ကြီးမှာတော့ပါလက်စတိုင်းလိုလာတဲ့ဆန္ဒပြသူတွေကမြေအောက်လိုင်ဂူလန်တလန်နဲ့တရားသုံးစင်းကိုပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်တိုင်ဝမ်ရွေးကောက်ပွဲမှာပြင်ပဆွဲဖမှုဒါမှမဟုတ်အလွန်အန္တရာယ်ကြီးတဲ့ဩဇာပေးမှုကိုဆန့်ကျင်ကြောင်းအမေရိကန်ကပြောလိုက်ပါတယ်တိုင်ဝမ်အပေါ်စီရေးတန်တမာရေးနဲ့စီးပွားရေးဖိအားပေးတာရပ်ဖို့တရုတ်ကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးစစ်ခွင့်ရှိသူက POA ကိုတင်းလာနေမှာပြောပါတယ်ဒီလိုရပ်တွေအလုံးဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လည်းဆန့်ကျင်နေတယ်လို့လည်းဆိုပါတယ်တိုင်ဝမ်ရွေးကောက်ပွဲကိုတော့ဇန်နဝါရီလ13ရက်နေ့နေ့မှာကျင်းပမှာဖြစ်ပါတယ်ဇန်နဝါရီလ9ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇာရွှင်ကြားဒုက္ခသည်စခန်းတစ်ခုမီးလောင်ရာမှာစာတင်ကျောင်း20မိထဲပါသွားတဲ့အတွက်အနည်းဆုံးကျောင်းသား1500ပညာမသင်နိုင်ဖြစ်သွားကြရပြီးကလေး3500နေရမယ့်ဖြစ်သွားခဲ့တယ်လို့ကုလသမဂ္ဂကလေးများပညာရေးရမုံငွေအဖွဲ့ UNICEF ကပြောလိုက်ပါတယ်
ဆုံးရှုံးကြရတဲ့ရွှင်ကြားဒုက္ခတွေအတွက်စာနာဝန်ထဲကြောင်းတနင်္လာနေ့ကသတင်းထုတ်ပြန်ရမှာအခုလိုပြောဆိုလိုက်တာပါဒေသစံတော်ချင်းတနင်္ဂနွေနေ့ကူကာစာကော့ကစ်ဘဇားကဒုက္ခသည်စခန်းအမှတ်9မှာမိလောင်ခဲ့တာကြောင်းဒုက္ခသည်9000နီးနီးနေစီရမဲ့ဖြစ်သွားခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းပြောပါတယ်ပလီကျမ်းမာရေးဌာနကြောင်းစတဲ့အဆောက်အအုံပေါင်း120ပျက်စီးသွားခဲ့တယ်လို့လည်းဆိုပါတယ်တဲ့ရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မူကကိုရဲမွန်ဖြစ်ပြီးအင်ညာနဲ့မနက်ဖက်6နာရီနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ3049နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook လူ YouTube လူမှုကွန်ရဲ့ဆာမျက်နှာတို့ကနေတိုက်ရိုက်ထုတ်လင်းခဲ့တာပါဒီကနေ့ညနေပိုင်းမှာထုတ်လင်းမယ့်အစီအစဉ်ကိုလည်းစောင့်မျှော်ကြည့်ရှုအားပေးကြပါအောင်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကင်းပြီးတော့ကျမ်းမာရှင်လန်းပါစေကျမနှောင်းလောပါ